Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ 19kHz 5453ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျွန်မစုမမ
မင်္ဂလာညချမ်းမတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးရဲ့ဒီကနေ့တိုက်ခိုက်မှုကြောင့်ဂါဇာမှာလူပေါင်း60ကျော်သေဆုံးခဲ့ပါတယ်တမရဂျိုးဘိုင်နန်ကဂျော်ဒန်ပြည်နဲ့တွေ့ဆုံပြီးတော့ဂါဇာမှာရှိတဲ့တရားခံတွေလွတ်မြောက်ရေးဆွေးနွေးခဲ့ပါတယ်တိုင်းပြည်အစိုးဆုံးအခြေအနေမှာတော့မြန်မာစစ်ကောင်စီကပြည်ထောင်စုနေကိုကျင်းပခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဗမာပြည်နယ်အပါအဝင်10ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ကိုနိုင်ငံရေးပါတီ12ပါတီကဒီကနေ့ကြာရောက်တဲ့ပြည်ထောင်စုနေမှာထုတ်ပြန်လိုက်ပါတယ
်ဒီဗမာပြည်နယ်ကတော့ဖဲ့တာဖဲ့တာဒါပေမဲ့ပေးနေရတယ်လေတိုက်ပြည်တိုင်းမှာဒါမှမဟုတ်ဘလို့တွားမယ်ဘလို့လုပ်မယ်ဆားဆိုတာတော့ဟိုပေါ့ဟိုဆွေးနွေးပြီးမှလုပ်ရမယ့်ပိတ်စားလို့မြင်တယ်ဆိုလိုချင်တာတော့မြစ်ပေါက်
ဆရာနာရှင်စန့်ကျင်တဲ့နိုင်ငံရေးပါတီ12ပါတီကထုတ်ပြန်လိုက်တဲ့သတင်းဖြစ်ပါတယ်ဒီသတင်းနဲ့အတူရခိုင်တပ်တော်နဲ့ AA စစ်ကောင်စီတို့ကြားမှာရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်ပြီးတော့အပြင်းထန်ဖြစ်ပွားနေတာနောက်ပြီးတော့စစ်တပ်ကအထိခိုက်အကြဆုံးများနေတဲ့အချိန်မှာအရွယ်ရောက်သူတိုင်းနိုင်ငံသားအဖြစ်မဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေပေါ်မှာအမြင့်သုံးသက်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြပြပေးပါမယ်ရှင်
ဂါဇာဒေသတောင်ပိုင်းရာဖာမြို့ကိုအစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း68ဦးထပ်မင်းသေဆုံးခဲ့တယ်လို့ဒေသခံကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘုံတံကိုအပြင်းထန်ခံနေရပြီးတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းလူနေအိမ်တွေနဲ့ဗလီအများအပြားထိမှန်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့ရာဖာမြို့မှာရှိတဲ့အကြမ်းဖက်ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြောဆိုထားပါတယ်။ဂါဇာဒေသကတရားခံတွေအိမ်ပြန်နိုင်မယ့်အခွင့်အလမ်းကိုလက်လွတ်ခံမှာမဟုတ်ဘူးဆိုပြီးအစ္စရေးဝန်ကြီးချုပ်ဘဂျမန်နတန်ယာဟုကတရားခံကယ်တင်နိုင်တဲ့စစ်စင်ရေးကိုချီးကျူးခဲ့ပါတယ်။အပြည့်အဝအောင်ပွဲရတဲ့အထိစစ်ရေးအရာဆက်လက်ဖိအားပေးမှသာတရားခံတွေအလုံးလွတ်မြောက်နိုင်မယ်လို့လည်းဝန်ကြီးချုပ်နတန်ယာဟုကထုတ်ပြန်ကြမှာပြောဆိုခဲ့တာပါ။လေးလကျော်ကြာမြင့်လာပြီးဖြစ်တဲ့စစ်ပွဲအတွင်းအရက်သားတွေကိုဘေးလွတ်ရာပြောင်းကြဖို့အစ္စရေးကအကြိမ်ကြိမ်အမိန့်ထုတ်ခဲ့ပြီးတောင်ပိုင်းဒေသကိုတဖြည်းဖြည်းတွန်းထုတ်ရာကနေအခုဆိုရင်ရာဖာအနီးတစ်ဝိုက်ကုလသမဂ္ဂကဖွင့်တင်ထားတဲ့စခန်းလူတွေပြည့်ကျက်နေပါတယ်ဒီလူတွေဘေးကင်းစွာသွားလာနေနိုင်မှုအတွက်နိုင်ငံတကာကလည်းစိုးရိမ်မှုတွေတိုးလာနေတာပါနေစည်းမချဆရာဝန်တွေအဖွဲ့ကတော့ညွှန်ကြားမှုနေစည်းမချဆရာဝန်တွေအဖွဲ့ရဲ့ညွှန်ကြားမှုချုပ်ကလည်းထိုးစစ်တွင်ကိုရပ်တန့်မှုအတွက်ဒီနေ့ပဲအစ္စရေးဘက်ကိုတောင်းဆိုခဲ့တယ်လို့အပြစ်ခတ်ရစေးရေးကိုထိန်းထားနိုင်မှုနိုင်ငံတကာကိုလည်းတောင်းဆိုထားပါတယ်ရှင်
အစ္စရေးနိုင်ငံကို F-35 ဂျက်တိုက်လေယာဉ်အစိတ်ပိုင်းတွေတင်ပို့ခွင့်တားမြစ်ဖို့အတွက်နယ်သာလန်နိုင်ငံအယူခံတရားရုံးကဒီကနေ့ပဲအမိန့်ချမှတ်လိုက်ပါတယ်။ဂါဇာဒေသမှာအစ္စရေးရဲ့စစ်စင်ရေးပေါ်စိုးရိမ်မှုတွေကြောင့်လူခွင့်ရေးဖွဲ့တွေကတရားရုံးမှာတိုင်ကြားခဲ့ပြီးတဲ့နောက်မှာအခုလိုအမိန့်ချလိုက်တာဖြစ်ပါတယ်။နယ်သာလန်နိုင်ငံကနေတင်ပို့တဲ့ F-35 အစိတ်ပိုင်းတွေကိုကြီးလေတဲ့နိုင်ငံတကာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ရမှာအသုံးချနိုင်တဲ့အန္တရာယ်ရှိတယ်ဆိုတာကိုထင်ရှားတယ်လို့တရားရုံးကဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကဟာမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်အစ္စရေးမှာလူပေါင်း 1,200 လောက်အသက်ဆုံးခဲ့ရတဲ့ပေါ်လက်တုံ့ပြန်တဲ့အနေနဲ့ဂါဇာဒေသမှာထိုးစစ်ဆင်နေရမှာတော့စစ်ရာဇဝတ်မှုကျူးလွန်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်ကိုတော့အစ္စရေးကငြင်းဆန်ထားပါတယ်။ဂါဇာဒေသကဟာမတ်တို့ထိန်းချုပ်ထားတဲ့ကျန်းမာရေးဌာနကတော့အစ္စရေးတို့ရဲ့စစ်ဆင်ရေးတွေအတွင်းမှာပါလက်စတိုင်း 28,300 အသက်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။နယ်သာလန်အစိုးရအနေနဲ့တရားရုံးရဲ့အမိန့်ကို9ရက်အတွင်းလိုက်နာကျင့်သုံးမှုကိုလည်းညွှန်ကြားထားပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုတော့အယူခံဝင်ခွင့်ရှိပါတယ်ရှင်
။ American သမ္မတဂျိုးဘိုင်နန်ဟာဂျော်ဒန်ဘီရင်ဒုတိယမြောက်အဗ်ဒူလာကိုဝါရှင်တန်မှာဒီကနေ့လက်ခံတွေ့ဆုံမှာဖြစ်တယ်လို့ဂါဇာဒေသကတရားခံတွေလွတ်မြောက်ရေးနဲ့ရာဖာမြို့ကအစ္စရေးရဲ့စစ်စင်ရေးပေါ်စိုးရိမ်မှုတွေကိုဆွေးနွေးမယ်လို့လည်းခန့်မှန်းနေကြပါတယ်။ဂျော်ဒန်နိုင်ငံက American စစ်ကန်တစ်ခုမှပြီးခဲ့တဲ့လတဲ့အဝေးထင်း drone နဲ့တိုက်ခိုက်မှုတွေကြောင့် American စစ်သား3ယောက်သေဆုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်မဟာမိတ်2နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြမှာပါ။သမ္မတဘိုင်ဒန်ကတော့ drone ရဲ့တိုက်ခိုက်မှုဟာအီရန်ကအားပေးထောက်ခံနေတဲ့စစ်သွေးကြွရဲ့လက်ချက်လို့ပြောပါတယ်။ Israel နဲ့ Hamas စစ်ပွဲ စတင် ပြီး တဲ့ နောက် ပိုင်း အရှေ့ နယ် ပိုင်း ဒေသ မှာ American တပ်ဖွဲ့ တွေ ကို စစ် သွေး ကြွား တွေ တိုက်ခိုက် နေရာ မှာ ပထမ ဆုံး အကြိမ် အသေ အပြောင်း နဲ့ ကြုံခဲ့ ရတာ ပါ Gaza ဒေသ မှာ စံနာမှု အကူအညီ တွေ ပေး နိုင် မှု အတွက် တစားကန် တွေ လွတ်မြောက် နိုင် ရေး အတွက် နောက် တစ် ကြိမ် ယာယီ အပြစ် ခတ် ရက်စေး သဘော တူညီ ချက် ရ အောင် တမရ ဘိုင်ဒန် အစိုးရ တာဝန် ရှိ သူ တွေ ကြိုးပမ်း နေ ချိန် မှာ ပဲ Jordan ဘီယင် နဲ့ American တမရ တို့ တွေ့ ဆုံ လာ လဲ ဖြစ် ပါတယ် တမရ ဘိုင်ဒန် အစိုးရ ဟာ Israel ကို ဆက်လက် ထောက်ခံ နေ ပြီး တော့ Gaza မှာ တေကြေ ထိခိုက် မှု တွေ တိုးလာ နေတာ ကြောင့် American နိုင်ငံ သား Arab ဝေဖန်မှုနဲ့ လည်း ရင်ဆိုင် နေ ရတာ ပါ သတင်းပတ်နဲ့ချီ တန်တမန်ရေး တွေ့ဆုံမှု တွေ နဲ့ ဆက်သွယ် ပြောဆိုမှု တွေ လုပ်ခဲ့ ပြီး တဲ့ နောက် ယာယီ အပြစ်ခတ် ရက်စေး သဘော တူညီချက် ရ ဖို့ နှီးဆက် နေ ပြီ လို့ လည်း American အစိုးရ အကြီး တန်း အရာရှိ တူ ကို ကိုးကား ပြီး တော့ AP သတင်း က ဖော်ပြ ထား ပါတယ် ရှင်
ရီမန် နိုင်ငံ ရဲ့ တောင် ပိုင်း ကန်ယိုရန် Bat El Madad ရေလက် ကြား ကို ဖြတ်တန်း လာ တဲ့ တင်မော် တစင် ကို တနင်္လာ နေ့ မှာ ဒုံးကျည် နဲ့ ပြစ်ခတ် တိုက်ခိုက် ခံ ရ တယ် လို့ ရေချောင်း လုံခြုံရေး ဆိုင်ရာ အဖွဲ့ တွေ က ပြော ပါ တယ် ပင်လယ်နီ ဒေသ ဟူသီသဘုံတွေက တင်မော် တွေကို အကြိမ်ကြိမ် ပြစ်မှတ် ထား ပြီး တော့ တိုက်ခိုက် ခဲ့ တဲ့ နေရာ တဝိုက် တနင်္လာ နေ့ ဒေသ ဆန်တော် ချိန် မနက် 4 နာရီ အချိန် လောက် က တိုက်ခိုက် ခံ ခဲ့ ရ တာ လို့ ဗြိတိန် ရေချောင်း ကုန်သွယ် မှု လုပ်ငန်း အေဂျင်စီ UKMTO က ထုတ်ပြန် တဲ့ ကြေညာ ချက် မှာ ဖော်ပြ ပါ ရှိ ပါ တယ် ဒီတိုက်ခိုက်မှုမှာတော့ တင်မော် သားတွေ အထိခိုက် မရှိ ပါ ဘူး တင်မော် က နောက် ပြီး စိတ်ကြိုက် ရမယ် စိတ်ကန်းစီကို ဆက် ပြီး တော့ ခုံ ပေါင်း နေ တယ် လို့ လည်း ပြော ပါ တယ် တခြား ကုမ္ပဏီ တစ်ခု ရဲ့ ဖော်ပြ ချက် ထဲ မှာတော့ Greek နိုင်ငံ ပိုင် နဲ့ Marshall Jones ရဲ့ အလံ လွင် တူ ထား တဲ့ အဲ့ဒီ တင်မော် ဟာ မိနစ် 20 အတွင်း မှာ ဒုံးကျည် နဲ့ 2 ချိန် ပြစ်ခတ် ခံ ရ တာ ဖြစ် ပြီး တော့ တင်မော် ညာ ဘက် ချမ်း ထိခိုက် ပျက်စီး ခဲ့ တယ် လို့ ဖော်ပြ ပါ တယ် Iran တို့ ကြောထောက် နောက် ခံ ပြုတ် ထား တဲ့ Houthi သဘုံ တွေ က Hamas ကို တိုက်ခိုက် နေ တဲ့ Israel နဲ့ American နဲ့ Britain ပါဝင် အနောက် နိုင်ငံ တွေ ကို ဆန့် ကျင် တဲ့ အနေ နဲ့ ပင်လယ်နီ ဒေသ တဝိုက် မှာ ဖြတ်တန်း သွားလာ နေ တဲ့ တင်မော် တွေ ကို လအတန်ကြာတဲ့က တိုက်ခိုက် နေခဲ့တာ ဖြစ် ပါတယ် အော်တိုဘာလ ကတည်းက Israel Hamas စစ်ပွဲ ကြောင့် ထိခိုက် ပျက်စီး ခဲ့ ရ တဲ့ Gaza က Palestine နေ နဲ့ စီးလုံး ညီညွတ် တဲ့ ဆိုတာကို ပြလို တဲ့ ရည်ရွယ် ချက် နဲ့ အခုလို တိုက်ခိုက် တာ လို့ Houthi သဘုံ တွေ က ပြောဆို ထား ပါတယ် ရှင်
VOA America တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15453ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့89နှစ်မြောက်ပြည်တော်စုနှစ်အခမ်းအနားဒီကနေ့နေပြည်တော်မှာမြန်မာစစ်ကောင်စီကကျင်းပခဲ့ပါတယ်။ဆရာနာသိမ်းမီ၃နှစ်အတွင်းလက်နက်ကိုင်ပြည်ပခတွေနေရာအနှံ့ပေါ်ပေါက်နေပြီးတော့စစ်တပ်ကနေမျိုးတွေကိုလက်လွတ်ဆုံးရှုံးနေရသလိုတိုင်းပြည်မှာညီညွတ်မှုပြိုကွဲနေတဲ့အဆိုးဆုံးအခြေအနေကိုရောက်နေပြီလို့အကဲခတ်တွေတုံ့တက်နေချိန်မှာပဲအခုလိုပြည်တော်စုနှစ်အခမ်းအနားကိုကျင်းပတာဖြစ်ပါတယ်။အင်အားကြီးနိုင်ငံတွေကဖွံ့ဖြိုးဆဲနိုင်ငံငယ်တွေအပေါ်စီးရီးအရလွှမ်းမိုးချုပ်ကိုင်မှုကြိုးစားပြီးတော့နိုင်ငံရေးဩဇာခံဖြစ်ဖော်ဆောင်ဖို့နောက်ွယ်မှာစစ်ပွဲတွေဖန်တီးနေတယ်လို့ပြောဆိုထားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြည်တော်စုနှစ်အထိမ်းအမှတ်တဝန်လွှာကိုဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကဖတ်ကြားသွားတာပါဒါပေမဲ့လည်းဘဲအင်အားကြီးနိုင်ငံတွေဆိုတာကိုတော့တိတိကျကျထည့်သွင်းပြောဆိုသွားတာမရှိပါဘူး။ပြည်တွင်းတိုင်းသာအဖွဲ့အစည်းတချို့နဲ့ပြည်တွင်းပြည်ပကအဖြစ်သမားတွေဟာမြန်မာပြည်အကျိုးကိုမလိုလားတဲ့အင်အားကြီးနိုင်ငံတချို့အားကိုနဲ့စူပူအကြမ်းဖက်မှုမျိုးစုံနဲ့တိုက်ပွဲတွေဖော်ဆောင်နေတယ်လို့လည်းစစ်ကောင်စီအကြီးအကဲကစွပ်စွဲထားပါသေးတယ်။မြန်မာနိုင်ငံတဝန်းလက်နက်ကင်ပြည်ပခတွေကြောင့်တိုင်းသာဒေသတွေအပါအဝင်နိုင်ငံတဝန်းလူပေါင်း2,600,000လောက်အိုးမဲ့အိမ်မဲ့နေရဆွန့်ခွာနေရပြီးနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ဟာထိုင်းနိုင်ငံသားရေးဝန်ကြီးလက်ဖြင့်ဒုတိယဝန်ကြီးချုပ်လက်ဖြစ်တဲ့ဖမ်ဖရီဘဟန်ဒရာနူကာရာနဲ့ဝါရှင်တန် DC မြို့တော်နိုင်ငံသားရေးဝန်ကြီးဌာနမှာဒီကနေ့တွေ့ဆုံဖို့ရှိပါတယ်။ဝန်ကြီးဘလင်ကန်ရဲ့ဖိတ်ကြားမှုနဲ့လာရောက်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့နှစ်ရက်ခီးစဉ်တွင်မြမအရေးကိုအဓိကထားဆွေးနွေးမှာလို့ထိုင်းဆိုရထိပ်ပိုင်းတာဝန်ရှိတဲ့သူတွေကိုကိုးကားပြီးတော့ထိုင်းဆိုရပိုင်းPBS သတင်းဌာနကသတင်းထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့အသေးစိတ်သတင်းထုတ်ပြန်တာမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုကမလာခင်မှာပဲဒီထိုင်းနိုင်ငံသားရေးဝန်ကြီးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုကြာသပတေးနေ့ကတွားရောက်ခဲ့ပြီးတော့မြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီပေးရနေတာတခုနယ်စပ်မှာထားရှိနိုင်မှုကြီးစုလေ့လာခဲ့ပါတယ်။ မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးထိုင်းနိုင်ငံရဲ့အစာပြိုးဆောင်ရွက်ချက်တွေဟာသက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံကြားမှာအပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေပေါ်ပေါက်လာရေးပထမဆုံးခြေလှမ်းတစ်ခုဖြစ်တဲ့ဆိုပြီးတော့ပြောဆိုနေတာပါဒါပေမဲ့လည်းလူခွေအဖွဲ့တွေဘက်ကတော့ထိုင်းနိုင်ငံရဲ့မြန်မာအရေးချဉ်းကပ်မှုကိုသတိထားစောင့်ကြည့်နေကြပြီးတော့အကူအညီပေးတဲ့နေရာမှာစစ်ကောင်စီနဲ့ဓာတ်ရိုက်ဆက်ဆံတာမျိုးထက်တိုင်းရင်းသားအဖွဲ့တွေလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ဆက်သွယ်ဆောင်ရွက်ဖို့နိုင်ငံတကာကတိုက်တွန်းနေပါတယ်ရှင်
။ရုရှားကအဝေးထိန်ဒရုန်း18ခုပယ်ထိန်တဲ့မစ်ဆိုင်းဒုံးအများအပြားနဲ့ညဘက်မှာတိုက်ခိုက်တာခံခဲ့ရကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အီရန်နိုင်ငံလုံးရှာဟက်ဒရုန်း14ခုနဲ့မစ်ဆိုင်းဒုံးတစ်ခုကိုကြားဖြတ်ပစ်ချခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားဒရုန်းနဲ့တိုက်ခိုက်မှုကြောင့်မိလောင်မှုဖြစ်ခဲ့တယ်လို့လည်းဒန်နီယယ်ပက်ထရိုထရော့ခ်စ်ဒေတာအုပ်ချုပ်ရေးမှူးကပြောဆိုခဲ့တာပါ။တေကြေဒဏ်ရာရတဲ့သတင်းတော့မကြားရပါဘူး။ရုရှားနိုင်ငံအတွင်းပိုင်းတိုက်ခိုက်နိုင်မဲ့တာဝေးဒရုန်းတွေကိုဒီနှစ်ထဲထောင်နဲ့ချီထုတ်လုပ်ဖို့စီစဉ်ထားကြောင်းလည်းယူကရိန်းဒီဂျစ်တယ်ဆိုင်ရာဝန်ကြီးက Reuters သတင်းဌာနကိုပြောထားပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကလည်းညစဉ်မိန့်ခွန်းဖြင့်တင်းငွေနေနေကပြောကြားရမှာလေကြောင်းရန်ကာကွယ်ရေးနဲ့ Electronic Snicks စစ်ဘက်ဆိုင်ရာနည်းစနစ်တွေကိုအဆင့်မြင့်တင်မှုကြိုးပမ်းနေပြီးဒီနှစ်အတွက်ဦးစားပေးအစီအစဉ်တွေမှာပါဝင်တယ်လို့လည်းပြောပါတယ်။မကြသေးခင်လတွေကယူကရိန်းနဲ့ရုရှားနှစ်ဖက်စလုံးကလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာခဲ့ပြီးတော့နိုင်ငံအတွက်အရေးပါတဲ့စွမ်းအင်စစ်ဘက်ဆိုင်ရာနဲ့တည်ယူပို့ဆောင်ရေးအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတာလည်းဖြစ်ပါတယ်ရှင်။
အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကိုစီးယောဂါနဲ့ပတ်သက်ပြီးတော့အရေးပေါ်ကုသဖို့လိုအပ်တဲ့လက္ခဏာကြောင့်အရေးပေါ်ဆေးကုသမှုခံယူနိုင်မှု Walter Reed ဆေးဆေးရုံကိုတနင်္ဂနွေနေ့ကပို့ဆောင်ကုသနေပါတယ်။ကျန်းမာရေးအရာအရေးပေါ်ကုသဖို့လိုအပ်တဲ့ဆိုတာကိုဒုတိယကာကွယ်ရေးဝန်ကြီးနဲ့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌကိုအကြောင်းကြားထားတယ်လို့သမ္မတအင်ဖြူရော်နဲ့လွှတ်တော်ကလည်းအကြောင်းကြားစာပေးပို့ထားတဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်ချုပ် Pat Ryder ကကြေညာချက်ထုတ်ပြန်ပါတယ်။ကာကွယ်ရေးဝန်ကြီးရဲ့တာဝန်တွေကိုတော့ဒုတိယကာကွယ်ရေးဝန်ကြီး Kathleen Hiss ကိုထွဲပြောင်းပေးထားတယ်လို့တနင်္ဂနွေနေ့နှောင်းပိုင်းထုတ်ပြန်တဲ့ကြေညာချက်မှာရေးသားထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းဝန်ကြီး Austin ဟာစီးကျိတ်ကင်ဆာကြောင့်ဆေးရုံတက်ခွဲစိတ်ကုသခံရပြီးတော့သူ့ဆေးရုံတက်တာကိုလျှို့ဝှက်ထားတယ်ဆိုပြီးတော့ဝေဖန်ပြစ်တင်တာတွေခံရတာပါ။အခုစစ်ဆေးရုံရဲ့အရာရှိတွေကတော့ဝန်ကြီး Austin ကိုအရေးပေါ်ဌာနမှာစစ်ဆေးပြီးတော့ဆေးရုံမှာအနီးကပ်စောင့်ရှောက်ကုသပေးနေတဲ့အကြောင်းပြောပါရတယ်။လက်တလုံးမှာတော့ဆေးရုံမှာဘလောက်ကြကြဆေးကုသခံရမယ်ဆိုတာကိုမသိသေးတဲ့အကြောင်းနဲ့သူ့ရဲ့ကန်ဆာရောဂါအခြေအနေကတော့တိတိတသားတိုးတက်ကောင်းမွန်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဗမာပြည်နယ်အပါအဝင်၈ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ကိုဆရာနာရှင်ကိုစန့်ကျင်တဲ့နိုင်ငံရေးပါတီ12ပါတီကဒီကနေ့ပြည်ထောင်စုနေ့မှာထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ဗမာပြည်နယ်အပါအဝင်ဖြစ်တဲ့၈ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ကိုနိုင်ငံရေးပါတီ12ပါတီကဒီကနေ့ကြားရောက်တဲ့89ကြိမ်မြောက်ပြည်ထောင်စုနေ့မှာထုတ်ပြန်လိုက်ပါတယ်။အဲ့ဒီဖွဲ့စည်းပုံမူကြမ်းမှာ၈ပြည်ကိုအခြေခံထားပေမဲ့လိုအပ်တဲ့ဆိုရင်ပြည်နယ်အသစ်တွေကိုလည်းထည့်သွင်းသွားဖို့ရှိနေကြောင်း PRCF အဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။နိုင်ငံရေးပါတီ12ပါတီက၈ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ထုတ်ပြန်လိုက်တဲ့သတင်းကိုစီသူတင်ပြပေးထားပါတယ်။
ဆရာနာဒေမှုကိုစန့်ကျင်ဖို့ဖွဲ့စည်းခဲ့တဲ့နိုင်ငံရေးပါတီ12ပါတီရဲ့ Federal ဖော်ဆောင်ရေးပြည်သူ့ကိုယ်စားလှယ်များကော်မတီ PRCF ကဒီကနေ့ကြောက်တဲ့89နှစ်မြောက်ပြည်တော်စုနေ့မှာ Federal Democracy ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုထုတ်ပြန်လိုက်တာပါဒီဖွဲ့စည်းပုံမူကြမ်းမှာ၈ပြည်နယ်မူကိုအခြေခံထားကြောင်း PRCF ရဲ့ပြောခွင့်ရှိသူရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ရဲ့တွဲဘက်အတွင်းမှ1ဖြစ်တဲ့စိုင်းကျော်ညွန့်က VOA ကိုပြောပါတယ်
ကျွန်တော် SNLD UNA ပြည်ထောင်စုစတဲ့ဖြစ် PRCF ပြီးကျွန်တော် UNA Make up facility ပြည်ဆက် Make up facility ဆိုတာကကျွန်တော်ဒီရှိ unit မျိုးပေါ်ပါမယ်ဟောကျွန်တော်အခြေခံနားဖြစ်တယ်ဗျာဆက်ရှိ unit ဆိုမှလည်းဒါအတိမဟုတ်ပါဘူးဒီထက်ကောင်းတာတဲ့ညီများရှိရင်လည်းလာအချင်းပြန်လဲဆွေးနွေးခဲ့တယ်ဆိုရင်တော့ကျွန်တော်ကဒါကောင်းတယ်ဆိုရင်တော့လည်းလက်ခံရမှာဒီဟာ
လွတ်လပ်ရေးရပြီးနောက်မှာဗမာလူမျိုးကပြည်နယ်အဖြစ်ဖွဲ့စည်းတာမရှိဘဲပြည်ထောင်စုအစိုးရပုံစံမျိုးရပ်တည်ခဲ့တဲ့အပေါ်မှာခွဲခြားမှုနဲ့အကျက်တဲတွေရှိလာတာကြောင့်ဗမာပြည်ဖွဲ့စည်းရေးကိုထည့်သွင်းထားတာဖြစ်ကြောင်းနဲ့ပြည်နယ်အသစ်တွေဖွဲ့စည်းရေးကိုလည်းထည့်သွင်းရမှာဖြစ်ကြောင်းပြောပါတယ်
။ဗမာပြည်နယ်ကတော့ဖဲ့တာဖဲ့ရတာဒ
ဒါပေမဲ့ပယ်နေရတယ်ဗျ။တိုက်ခုတိုက်နေတာဒါမှမဟုတ်ဘယ်လိုသွားမလဲဘယ်လိုလုပ်မလဲဆားဆူလာတော့ဟိုပေါ့ဟိုဆွေးနွေးပြီးမှဒါလုပ်ရမယ်ပြေစာလို့မြင်တယ်။ဆိုလိုချင်တာတော့နှစ်ပေါင်း90လောက်ခံစားခဲ့ရတဲ့မညီညမှုတွေကိုဖြေရှင်းပြီးနိုင်တယ်။အချက်တစ်ချက်လည်းဖြစ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ဒီဟောပေါ့ဒီရှစ်ပြည်နယ်မျိုးကိုမှသိခံတယ်ဒါပေမဲ့ဒါကအသေးလည်းမဟုတ်ပါဘူးပြည်နယ်တက်များဆိုတဲ့ဟာကိုလည်းဒါတစ်ချိန်ချိန်ကျရင်တော့ဖွဲ့စည်းပုံထဲမှာတတိလေးထည့်ပြီးတော့ဟိုတွားရမယ်လို့မြင်ပါတယ
်ဒါအပြင်ပြည်နယ်နဲ့တိုင်းဒေသတွေအတွင်းကကွဲပြားခြားနားတဲ့လူမျိုးအလိုက်ဒေသန္တရအုပ်ချုပ်ရေးအဆင့်တွေကိုလည်းဖော်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်လက်ရှိမှာတော့စစ်ကောင်စီကနိုင်ငံရေးပါတီတွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ဆွေးနွေးတာတွေရှိနေတယ်လို့မျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကြာကာလအတွက်ရည်ရွယ်ပြီး Federal Democracy ပြည်ညင်အပိုင်း1နဲ့2ဆိုပြီးတော့ထုတ်ပြန်ထားပါတယ် NUG ရဲ့ပြည်ညင်မှာတော့အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြီးချိန်အထိသာဖြစ်ကြောင်းထုတ်ပြန်ထားပါတယ် PRCF ရဲ့ Federal Democracy ပြည်ထောင်စုဖွဲ့စည်းပုံအခြေခံမူကြမ်းကတော့အနာဂတ်အတွက်ရည်ရွယ်ရေးဆွဲထားကြောင်းထုတ်ပြန်ချက်မှာဖော်ပြပါတယ်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်မှာစစ်ကောင်စီအပါအဝင်မျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ PDF အဖွဲ့အစည်းတွေအားလုံးဟာ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့ဆိုတာကိုလက်ခံထားကြတာပါ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ခေါင်းစဉ်အောက်မှာတော့စစ်ရေးနည်းလမ်းကိုအသုံးပြုတာတွေရှိတယ်လို့နိုင်ငံရေးနည်းလမ်းနဲ့ဆောင်ရွက်နေတာတွေလည်းရှိနေပါတယ် PRCF အနေနဲ့ကတော့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်အောင်ပွဲဟာပြည်ထောင်စုတဝန်းမှာလူမျိုးပေါင်းစုံအတူတကွရှင်တွဲနေထိုင်နိုင်ရေးလို့ရှုမြင်ကြောင်းဆိုင်းကျော်ညွန့်ကအခုလိုပြောပါတယ်
ဆိုလိုချင်တာကကျွန်တော်တို့ကအောင်ပွဲကိုယူရဲဆိုတဲ့နေရာမှာနီလန်ပေါင်းစုံခဏစီရေးရှိမယ်နိုင်ငံရေးရှိမယ်လူမျိုးစုံရှိမယ်ဒါပေမဲ့နောက်ဆုံးအဆုံးတက်မှာကတော့ဒါလူမျိုးပေါင်းစုံအပြည်နယ်မှာပဲဖြစ်ဖြစ်ဟိုဘယ်ပြည်နယ်မှာမဆိုတော့ပြည်တော်ပြည်တော်စုတဝန်းလုံးမှာပဲဖြစ်လူမျိုးပေါင်းစုံကငြိမ်းချမ်းစွာနဲ့အတူပူအမျှအတူတကွရှင်သွဲနေထိုင်နိုင်တဲ့အခြေအနေရောက်မှာကျွန်တော်တို့ကအောင်ပွဲလို့တတ်မှာမှဖြစ်တယ်ဒါ peaceful coexistence အဲ့ဒီဟာကဒီတိုင်းပြည်အတွက်အင်မတန်အရေးကြီးပါတယ
် Federal ဖော်ဆောင်ရေးပြည်သူ့ကိုယ်စားလှယ်များကော်မတီ PRCF ဟာအရင်စီလုံးညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA အဖွဲ့ဝင်အများစုနဲ့ UNA မဟာမိတ်အဖွဲ့တွေဖြစ်တဲ့နိုင်ငံရေးပါတီ12ပါတီနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီနိုင်ငံရေးပါတီ12ပါတီကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALDကရင်အမျိုးသားပါတီ KNP ဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD လူပောင်တဲ့ဒီမိုကရေစီပါတီ DPNS ညညသောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ဒနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ DNDP ဒိုင်းနက်လူမျိုးများတိုးတက်ရေးပါတီ DNDP မျိုးမျိုးသားဒီမိုကရေစီပါတီ MNDP ကရင်အမျိုးသားပါတီ KNP ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီ SSKDP မုံရည်ရအဖွဲ MAA စတဲ့ပါတီတွေပါဝင်တာဖြစ်ပါတယ်ဒီ12ပါတီအနက်ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP နဲ့တိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီတို့ဟာနိုင်ငံရေးပါတီမှတ်ပုံတင်ရရှိထားပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ကတော့လျှောက်ထားဆဲဖြစ်ပါတယ်ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီ SSKDP ကတော့နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ကြထားပြီးတဲ့နောက်ပြန်လည်ရုပ်သိမ်းခံထားရတာဖြစ်ပါတယ်ကျန်တဲ့ပါတီတွေကတော့မှတ်ပုံတင်ထားခြင်းမရှိသေးပါဘူးခင်ဗျာ
ဒါကတော့ရှစ်ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ဆရာနာရှင်စန့်ကျင်တဲ့နိုင်ငံရေးပါတီ12ပါတီကပြည်ထောင်စုနေမှာထုတ်ပြန်လိုက်တဲ့သတင်းကိုကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံပြည်သူတချို့တေဆုံးမှုရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေကြားမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့အထိတိုက်ပွဲတွေကဆက်ပြီးတော့ဖြစ်ပွားနေပြီးတော့အရက်သားထိခိုက်သေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းနဲ့နောက်ပြီးတော့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံပြည်သူတွေရဲ့လုံခြုံရေးကအထူးစိုးရိမ်စရာဖြစ်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးနဲ့မင်းပြမြို့နယ်တွေမှာရှိတဲ့စစ်ကောင်စီတပ်ရင်းတွေအားလုံးနဲ့ရဲစခန်းတွေကိုသိမ်းပိုက်လိုက်ပြီလို့ရခိုင်တပ်တော် AA ကဒီရက်ပိုင်းမှာပဲထုတ်ပြန်ထားပါတယ်။လက်ရှိမှာတော့အဲ့ဒီမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ညကလည်း AA ကထိန်းချုပ်ထားတဲ့ကြောက်တော်မြို့နယ်ကနေရာတချို့ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တာကြောင့်ပိုက်တဲ့ရက်ွက်က ဒေသခံ9ဦးထပ်မင်းသေဆုံးပြီး10ဦးထပ်မင်းဒဏ်ရာရခဲ့တယ်လို့ကြောက်တော်နဲ့အနီးတဝိုက်မှာရှိနေတဲ့ဒေသခံတူကပြောပါတယ်
။မင်းရဲ့ဆွေအမင်းညာကျွန်တော်ကြားတာကြောက်တော်မှာဟိုဒီနေ့ဘုံလာကြီးတယ်ဆိုတာမျိုးသိရတယ်အထိမှဒီဒီရှင်ကြိုင်ပြောဖို့ပေါ့လေ။ဒီကတော့ဟိုကြားရတော့အင်းမချောင်းကြောက်ပြီးတော့ဟုတ်ကဲ့အဲ့ဒီမှာကျွန်တော်ကြားတာဟို6ရောက်လား9ရောက်လားမသိဘူးကလေးရောပါလို့ပြောရတယ်အစ်ဒီပေါ့နော်ဟိုဟို6ရောက်တယ်ဟို9ရောက်10ရောက်လောက်ကအတန်ရရတယ်သိရတယ်က
ဒါအပြင်အေကထိန်းချုပ်ထားတဲ့မင်းပြမျိုးနယ်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားတာတွေမရှိပေမဲ့လည်းစစ်ကောင်စီရေတပ်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတာရှိသလိုကြားရှိပြင်ကျေးရွာကိုလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကမီးရှို့သွားခဲ့တယ်လို့ရခိုင်တပ်တော်အေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ပေါတော်မျိုးနယ်ကကျေးရွာတချို့ကိုလည်းစစ်ကောင်စီရေတပ်ကလက်နက်ကြီးတွေနဲ့ပစ်နေတယ်လို့ဒေသခံတူကပြောပါတယ်
။ဟုတ်ကဲ့အမင်းရမှာတော့ဒီနေပြည်နယ်ကြီးကျန်ခဲ့ရတဲ့ကျေးရွာပြင်ပေါ်အကြရှိပြင်အကြရှိပြင်ကနားမှာဟိုနေပြည်နယ်ကြီးကအဲ့ဒီကြားချင်ပြီးတော့တက်ပြီးအမင်းပြချိုးတာပေါ့အရင်ကတည်းကလည်းနေပြည်နယ်တောက်ချောင်းတိတိလေးပေါ်တော်မျိုးနယ်ကြီးချောင်းတွေရောအဲ့ဒီဝန်ကြီးရောပေါ့နော်ဟိုပေါ့တပုံးတွေပါလို့လည်းနေကြီးကြီးကြားနေတော့လေအမေရောသားထိခတ်နေတော့ဟိုရှိနေလို့အခုဒီတော့မကြားသေးဘူးပါ
ဒါအပြင်ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့နယ်ကုလပါကျေးရွာအနီးမှာလဲဒီနေ့မနက်ပိုင်းကနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့လဲကုလပါကျေးရွာဒေသခံတူကပြောပါတယ
်ဟုတ်ကဲ့ဟိုရရှိတိုက်ပွဲတွေလာတော့ဒီကကျေးရွာအနားမှာရှိတဲ့ဒီနှစ်ပြောရှောင်းဆိုတဲ့ရွာအနားမှာဖြစ်တာပဲအဲ့ဒါ7:20လောက်ကဖြစ်မယ်တင်တယ်တိုက်ပွဲကတော့ဒီပထမတစ်ဖြားဖြစ်လာတော့ဒီစီမင်းနောက်တော့ဖြစ်မယ်ပြီးနောက်ပြီးနင်းနေကြာပြီးတော့နောက်ထပ်နေတယ်လက်နဲ့နေပြတာတွေတော့ပြောလိုက်တယ်ဒီကဒီတိုက်ပွဲကတော့နေနေပဲဒီမနာမဒီတိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းမှာနေပြီးတော့ဒီလက်နေကြီးတွေနဲ့ရမ်းပြတာပေါ့ဒီသုံးခနဲ့တိုင်ရင်ကပြတယ်နောက်ပြီးတော့ဒီကြောက်တလုံးတောင်တိုင်းမှာနေထားတဲ့နေပြီးတော့ဒီလက်နေကြီးစခန်းကနေပြီးတော့ဆန်းလန်းပြတာအဲဒီလက်နေကြီးတွေကတော့အရှေ့ဘောင်း20ကျော်ကြီးတော့ပြတယ်ပြရတယ်ကြီးကအနည်းငယ်မှလက်နေကြီးကြာတာတော့ရှိတယ်ဒါပေမဲ့တိခိုင်းနိုင်ရတာတော့မကြောမင်းဘူးဒီလက်နေကြီးပိုက်တဲ့ကြီးတဲ့အချိန်မှာတော့ဒီလူတွေအကုန်လုံးကတော့ဒီပုံကိုချင်းထုတ်ဝင်နေတာဒါရောက်ပါ
အခုလိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ကုလပါကျေးရွာကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့လည်းသူကဆက်ပြောပါတယ
်။တချို့ကျတော့ဒီလိုမျိုးတွေသူကိုမင်းတော်စုအတိုင်းဝန်းရှိတဲ့နေရာတွေကိုဒီကောတို့ဒီထွေလာကြီးတို့နဲ့နေပြီးထွက်ခွာပြီးတွေ့နေရတယ်လို့တွေ့ရတယ်။တချို့လည်းရှိခဲရှိသေးတယ်ဟုတ်
။လက်ရှိအချိန်ထိလည်းအဲ့ဒီကျေးရွာအနီးငပြောချောင်းနားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေသေးပဲလို့ကုလပါကျေးရွာဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေအကြတိုက်ပွဲတွေစတင်ခဲ့တဲ့နေ့ကစပြီးဒီကနေ့အချိန်ထိတိုက်ပွဲတွေပြင်းထန်နေတာပါလက်ရှိမှာတော့အေအေတပ်ကစစ်ကောင်စီတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်သလိုကြောက်တော်မြောက်ဦးမင်းပြနဲ့ပေါတော်အပါဝင်ချင်းပြည်နယ်ပလတ်ဝမြို့နယ်အထိသိမ်းပိုက်ထားနိုင်တာပါဒါအပြင်မြေပုံမြို့နယ်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလည်းမင်းကစတင်ပြီးမြို့ကိုဆွန့်ခွာသွားကြတယ်လို့ဒေသခံတွေကပြောပါတယ်။ရသေးတောင်မောင်းတော့နဲ့အမ်းမြို့နယ်ကနေရာတချို့မှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတယ်လို့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်မှာလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ရခိုင်တပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဒါကတော့ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့ရဲ့တိုက်ပွဲတွေကြားမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့အရသာထိခိုက်သေးဆုံးမှုရှိနေတဲ့တဲ့ရင်ကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးစစ်တပ်ကအထိခိုက်အကြဆုံးများနေတဲ့အချိန်မှာအရွယ်ရောက်သူနိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေစစ်ကောင်စီကကြေညာလိုက်တဲ့အပေါ်အကဲခတ်တွေရဲ့အမြင်သုံးသပ်ချက်ကိုလည်းတင်ပြပေးကြပါမယ်။အရွယ်ရောက်သူမြန်မာနိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစစ်ကောင်စီကကြေညာလိုက်တဲ့အပေါ်မျိုးဝန်တွေထွက်ပေါ်လာနေပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးတည်ငြိမ်အင်းကျန်းရေးနဲ့လုံခြုံရေးလိုအပ်ချက်အရာပြည်သူစစ်မှုထမ်းဥပဒေကိုစတင်ကျင့်သုံးတော့မယ်လို့စစ်ကောင်စီဘက်ကကြေညာလိုက်ပေမဲ့ဆရာနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပွားနေတဲ့လက်နက်ကင်ပြစ်ပခတွေမှာတော့စစ်တပ်ဘက်ကအထိခိုက်အကြဆုံးများနေခြင်းနဲ့လဲတိုက်ဆိုင်နေတာဖြစ်ပါတယ်။စစ်ကောင်စီရဲ့ဥပဒေသစ်အပေါ်မြမအရေးအကဲခတ်တွေရဲ့အမြင်တွေကိုစူးစီးပြီးရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုကိုစံကျော်ကတင်ပြပေးထားပါတယ်။
ဒီဥပဒေကိုဖေဖော်ဝါရီလ10ရက်နေ့ညမှာစစ်ကောင်စီဘက်ကတရားဝင်ကြေညာလိုက်တာဖြစ်ပါတယ်။2010ပြည့်နှစ်နိုဝင်ဘာလ4ရက်နေ့မှာနာဖာအာနာရှင်စစ်ကောင်းဆောင်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေလက်မှတ်ထိုးထုတ်ပြန်ခဲ့တဲ့ဒီဥပဒေကို14နှစ်အကြာမှာစတင်ကျင့်သုံးဖို့စစ်ကောင်စီဘက်ကပြင်ဆင်လိုက်တာဖြစ်ပါတယ်။ဆယ်စုနှစ်ကျော်မှဒီဥပဒေကိုဘာကြောင့်အတည်ပြုရတာပါလဲ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နိုင်ငံဖွံ့ဖြိုးဖို့အတွက်တည်ငြိမ်အေးချမ်းလုံခြုံရေးလိုအပ်ချက်အရဒီဥပဒေကိုအတည်ပြုတာဖြစ်တယ်လို့စစ်ကောင်စီပိုင်းမီဒီယာကလည်းအခုလိုပြောဆိုလိုက်ပါတယ
်အဓိကအခြေခံအကြအဆုံးလိုအပ်ချက်ကတော့တည်ငြိမ်အေးချမ်းရေးပါပဲ တင်းငိမ့်အေးစရာမှာပဲကောင်းစွာစီးပွားရှာလို့ရမယ်တင်းငိမ့်အေးစရာမှာလည်းကောင်းစွာသွားလာလို့ရမယ်နေထိုင်လို့ရမယ်တိုးတက်အောင်လုပ်လို့ရမယ်တင်းငိမ့်အေးချမ်းဖို့ဒါလိုတယ်ပြည်သူတွေဘဝလုံခြုံဖို့လိုပါတယ်လုံခြုံရေးကာကွယ်ရေးအင်အားကောင်းဖို့လိုပါတယ်နိုင်ငံတစ်ခုမှာရိုသေခံရလောက်တဲ့လုံခြုံရေးအင်အားကာကွယ်ရေးအင်အားမရှိဘဲနဲ့ခိုင်မာတဲ့တည်ငြိမ်အေးချမ်းမှုဆိုတာမရှိနိုင်ပါဘူ
းအဲ့ဒီဥပဒေမှာနိုင်ငံသားတိုင်းစစ်မှုထမ်းရမှာဖြစ်ပြီးအမျိုးသားတွေဆိုရင်အသက်18နှစ်ကနေအသက်35နှစ်မပြည့်ခင်အထိသတ်မှတ်ထားပြီးအမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေအသက်28နှစ်အထိသတ်မှတ်ထားပါတယ်အသက်ပညာနဲ့အသက်မွေးဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူတွေဖြစ်မယ်ဆိုရင်တော့အမျိုးသားတွေဆိုရင်အသက်18နှစ်ကနေ45နှစ်အထိသတ်မှတ်ထားပြီးအမျိုးသမီးတွေကိုတော့18နှစ်ကနေ35နှစ်အထိသတ်မှတ်ထားပါတယ်အသက်ပညာနဲ့အသက်မွေးဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူဆိုတာမှာဆရာဝန်အင်ဂျင်နီယာစက်မှုလက်မှုပညာတက်မြောက်သူဒါမှမဟုတ်အခြားအသက်ပညာတရရနဲ့အသက်မွေးဝမ်းကြောင်းနေသူလို့ဖော်ပြထားပါတယ်ဥပဒေအရဘွဲရသူတွေကိုဆိုလိုတယ်လို့ဥပဒေနားလည်သူတွေကဆိုပါတယ်ဥပဒေထဲမှာတော့အသေးစိတ်ရှင်းရှင်းလင်းလင်းမပြောထားပါဘူးဒီလိုနိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုစတင်ကျင့်သုံးတော့မယ်လို့အာဏာသိမ်းစစ်ကောင်စီကကြေညာလိုက်တဲ့အပေါ်မှာအမြင်မျိုးမျိုးထွက်ပေါ်လာပါတယ်လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီဟာကြုံနေရတဲ့နိုင်ငံစီရေးအကျက်တဲတွေကိုဖြည့်ရှင်းမှုနီးလန်းတစ်ခုအနေနဲ့ဖြည့်ရှင်းမှုတစ်ခုလုပ်ပေမဲ့ဒီဖြည့်ရှင်းမှုကအရာမထင်ပဲပိုကျဆုံးနိုင်တဲ့အခြေအနေဖြစ်နေတယ်လို့ဝေဖန်လိုက်ပါတယ
်သူတို့အကြံကုန်ကုန်စားချက်ပေါ့ဒီတစ်ခုတစ်ချက်ကဒီစီရာစရနိုင်ကိုစစ်သားတွေပို့တဲ့အခါကျတော့သူခြေတင်တက်ကသူတွေမပို့တိုင်တဲ့အခြေအနေဖြစ်တော့တိုက်ခိုက်အရာဆိုရင်ပို့နိုင်တဲ့အနေသားဖြစ်တော့ဒုတိယတစ်ခုကအဲ့လိုလုံချင်အားဖြင့်ရေးရှိပါတော့ဟိုကျွန်တော်တော်လိုက်အရာဆိုရင်ပို့အားကောင်းလာတယ်လို့ထင်တယ်လက်တွေပါလူငယ်လူရွယ်ရဲစုပုကောမယ်ဟိုသူစစ်တဲ့တော့လိုက်ပါဘုရားတော်လိုက်အင်အားစုတွေပဲကိုယ်လာမှာအဲ့လက်တွေပါအဲ့အခြေအနေကတော့အမှန်တကယ်ရှိတယ်အဲနောက်တစ်ခုကတော့ဗာဖြစ်နိုင်တယ်ဆိုတော့ခုနသူတက်ချေကတပ်ဖို့တက်တိုက်အောက်ချေကတပ်ဖို့လူသူလုံးချင်နိုင်လို့ခုရတယ်အခွင့်အာဏာပေးထားတယ်ဟိုကျွန်တော်လူငယ်တွေနဲ့ဒုက္ခရောက်နိုင်တယ်ဒီရှင်မှာတော့သူပြဿနာသူသူလူကောသူတန်းသူစူးလိုက်မှလို့ကျွန်တော်ထင်ပါတယ်ဗျ
ဒီဥပဒေရစစ်တပ်မှာနှစ်နှစ်အထိတာဝန်ထမ်းဆောင်အောင်မှာဖြစ်ပြီးစစ်ကောင်စီကစက်မှုလက်မှုပညာတွေအဖြစ်စင့်ခေါ်ခံသူတွေဆိုရင်တော့၃နှစ်အထိစစ်မှုထမ်းရမယ်လို့သတ်မှတ်ထားတယ်လို့နိုင်ငံတော်အရေးပေါ်အခြေအနေဖြစ်ရင်တော့၅နှစ်အထိတာဝန်ထမ်းဆောင်အောင်မှာဖြစ်ပါတယ်ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဘုတ်အဖွဲ့ကိုပြည်နယ်နဲ့တိုင်းခရိုင်နဲ့မြို့နယ်အစင်းအထိဖွဲ့စည်းပြီးအဲ့ဒီအဖွဲ့ကနေစစ်မှုထမ်းဖို့စင့်ခေါ်မှာဖြစ်ပါတယ်စစ်မှုထမ်းဖို့စင့်ခေါ်ခံသူကတာဝန်မထမ်းဆောင်နိုင်ပဲအကြောင်းပြညှင်းဆုံနေမယ်ဆိုရင်ထောင်ထဲ၅နှစ်အထိပြစ်ဒဏ်ချမှတ်သွားမယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်လက်ရှိမှာစစ်ကောင်စီကနိုင်ငံတော်ကိုအရေးပေါ်အခြေအနေကြေညာထားပြီးအယက်သားအစိုးရစီကနေအာဏာသိမ်းထားတာဖြစ်ပါတယ်ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ပထဝီနိုင်ငံရေးအရစစ်ကောင်စီဘက်ကဒီဥပဒေကိုပြဋ္ဌာန်းလိုက်တယ်လို့ယူဆတယ်လို့သူ့အမြင်ကိုပြောပါတယ်ဒီပြဋ္ဌာန်းတဲ့ဥပဒေရဲ့နောက်ဆက်တွဲရက်ခတ်မှုပြင်းထန်လာနိုင်တယ်လို့ဒီဥပဒေကအစိုးဘက်မသွားစေဖို့ငြိမ်းချမ်းရေးကိုအမြန်ဆုံးလုပ်နိုင်ဖို့အခုလိုဝေဖန်အကြံပြုလာပါတယ
်စီရေးနိုင်ငံရေးအချက်ဒီကြောင့်ကညာလေးရတဲ့ကာလနောက်ပိုင်းမှာသူ့ဘက်ကသွားတင်တာကပြည်သူ့စစ်မဟာဗျူဟာအရလည်းလိုအပ်တဲ့အနေထားတနည်းအားဖြင့်နိုင်ငံတကာပါလာခဲ့ရင်ဆိုတဲ့တံပရပို့ရ1027ရဲ့နောက်မှာရှိလာနိုင်တယ်။ဒီခုကလိုအပ်ချက်ရပြည်နိုင်ငံရေးလိုအပ်ချက်ရပြည်သူ့စစ်ဥပဒေကိုပြဋ္ဌာန်းလိုက်ရတယ်။သို့သောစစ်မှုထမ်းဥပဒေရစစ်မှုထမ်းလာကြတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်ငယ်လေးတွေအသက်ကိုအချင်းချင်းပို့ပြပြည်တွင်းစစ်ကြောင့်အသက်ဆုံးရတာမျိုးမဟုတ်စေသေးနဲ့။ခုနကပြောသလိုပေါ့လိုအပ်ချက်အရာစုဆောင်ထားရင်ဆိုတာမျိုးဖြစ်အောင်ငင်းကြမှုနဲ့မျိုးသားပြန်လေရင်ကြရှင့်မှုကိုတပြိုင်တည်းတိစောက်ဖို့ပေါ့
ဒီဥပဒေမှာနိုင်ငံဝန်ထမ်းတွေပညာသင်ကြားနေသူတွေအသက်ကြီးတဲ့မိဘတွေကိုပြုစုစောင့်ရှောက်နေရသူတွေငွေရေးစေဝါဖြတ်နေသူတွေစေကူးနေရသူတွေနဲ့ထောင်ကျနေသူတွေကတော့ထောင်ဝင်ထမ်းဆောင်ဖို့ယာယီရွှေ့ဆိုင်နိုင်တယ်လို့ဆိုပါတယ်ဗုဒ္ဓဘာသာခရစ်ယာန်ဘာသာနဲ့ဟိန္ဒူဘာသာတို့ကသာသနာဝန်ထမ်းတွေအိမ်ောင်တဲ့အမျိုးသမီးကိုလက်အင်္ကာတစ်ခုခုအမြဲတမ်းမတန်ဆွမ်းသူတွေစစ်တပ်ဆေးစစ်ဆေးရေးဘုတ်အဖွဲ့ကတာဝန်ထမ်းဆောင်မှုမတင်တော်ကြောင်းသတ်မှတ်ထားသူတွေနဲ့ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဘုတ်ဟိုက ကင်းလုံးခွင့်ပြုထားသူတွေပဲစစ်မှုထမ်းဖို့ကကင်းလုံးခွင့်ရှိတာပါစစ်တပ်စေးစစ်စေးရေးဘုတ်အဖွဲ့ကတာဝန်ထမ်းဆောင်မှုမတင်တော့ကြောင်းသတ်မှတ်ထားသူတွေနဲ့ပြည်သူစစ်မှုထမ်းဆင့်ခေါ်ရေးဘုတ်ကကင်းလုံးခွင့်ပြုထားသူတွေဆိုတာဘယ်လိုလူမျိုးလဲစစ်စေးအဖွဲ့ကဘယ်သူတွေကဆုံးဖြတ်မှလဲဆိုတာဥပဒေမှာတည်တည်ကြကြဖော်ပြထားတာတော့မရှိပါဘူးဒီလိုစေစုံနှစ်တစ်ခုကျော်ကြာမှပြ
ော့အပတ်စဉ်ကဏ္ဍအစီအစဉ်တွေနားဆင်ရဖို့ရှိပါတယ
် VOA အစီအစဉ်တွေကို Radio ရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္လာညချမ်းအတန်လွင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့တွေ့ဆုံမေးမြန်းခန်းနဲ့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်အရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းအစည်းအဝေးကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြရာကနေအဖမ်းခံရပြီးတော့စစ်တပ်ထဲကိုအတင်းသွင်းခံခဲ့ရလို့ရှမ်းပြည်နယ်တောင်ပိုင်းကမိုင်းရှူးနယ်သားမောင်ဆိုင်အောင်နဲ့တငယ်ချင်းတတိုက်ဟာအသက်မပြည့်သေးဘဲနဲ့ကလေးစစ်သားတွေအဖြစ်နဲ့စစ်တပ်ထဲကိုရောက်ခဲ့ရပါတယ်စစ်တင်တန်းတွေရက်စတိုက်တက်ခဲ့ရပြီးတော့ရှေ့တန်းကိုလည်းရောက်ခဲ့ရပါတယ်မကြသေးခင်ကပဲထိုင်းနိုင်ငံဘက်ကိုထွက်ပြေးပြီးတော့လက်နက်ချတဲ့ကလေးစစ်သားဆိုင်းအောင်ကို VOA မြန်မာပိုင်းကဒေါက်ခင်မြို့သက်ကတွေ့ဆုံမေးမြန်းထားပါတယ
်အခုလို VOA ရောလာပြီးတော့ဖြေချပေးလိုက်တဲ့အများကြီးကျေးဇူးတင်ပါတယ်ပမာကျောင်းအနာမည်လေးရဆက်ပြီးတော့ပြောပြပေးပါမယ
်ကျောင်းနာမည်ဆိုင်းအောင
်ကိုဆိုင်းအောင
်ဟုတ်ကဲ့
ကိုဆိုင်းအောင်အခုအသက်ဘယ်လောက်လောက်ရှိတယ
်တန်း20ပဲ
အသက်20နော်ဒီကက်ထဲကိုနော်ဘယ်အချိန်ကစပြီးဝင်လဲပြောပြပေးပါ
ကျွန်တော်မိုင်းရှုကနေကျွန်တော်တို့တန်ငယ်ချင်းပေါင်းနေတယ်ဒီလန့်ခေါ်တောင်ကြီးမှာဟိုဟာပေါ့ဆန္ဒပြပေါ့တော့အာနာစတိုင်နေရှင်လေးရနေကြတော့ကျွန်တော်တို့မိခိုးပုံနဲ့ပြည့်တယ်ဟိုလက်နှက်ငယ်နဲ့ပြည့်ကြတော့ပြီးတော့အကုန်လုံးလူစုကြီးကွဲရောပြည့်ကြတယ်လူစုကြီးပြည့်ကြတော့ကျွန်တော်တို့မိုင်းရှုသား12ယောက်ပဲကျန်ခဲ့မိုင်းကိုင်းနှမ်းမှာ12ယောက်ပဲကျန်ခဲ့ကျွန်တော်တို့တွေလည်းပြေးကြသူတကယ်ချင်းရမယ်ကြီးလားမပြေးဘူးလားအဲ့မှာပဲလက်တော့ပြောကြံနေတော့ကျွန်တော်တို့စနေရောက်အဖမ်းခံ
အဖမ်းခံပြေးချင်းစစ်တပ်ထဲကိုဘယ်လိုရောက်သွားလဲအဲ့ဒါလေးပြောပြ
ကျွန်တော်တို့ဖမ်းသွားပြောရဲစခန်းကိုလည်းမပို့ဘူးကျွန်တော်တို့ဒီစစ်တပ်ထဲကိုလည်းခေါ်ရတော့ခါကျတော့အဲ့မှာကျွန်တော်တို့စစ်တပ်ထဲဝင်ရမယ်ဆိုခါကျတော့ကျွန်တော်ကမဝင်ဘူးလို့ပြောတယ်ဝင်လို့ဆိုခါကျတော့ဒီကောင်းနေတဲ့စနေရောက်လုံးသူထားနေတော့ဒီကောင်းနေကောင်းကျော်မှနေဦးမှာမျိုးပေါ့တယောက်တနေရာစီခွဲလို့လိုက်တာကျွန်တော်တော့မော်နေမြန်ရောက်လာတယ်မနေ့ညတက်ခွေနေပြီးရတက်မှာရောက်ဆက်ခုံတော့ပဲရှိသေးတာ။ဟောသူတို့ကလူပဲမှတ်ဖို့နေလောက်ပြီးတာ
။အဲဆက်ခုံနေ
ပြီဆိုအသက်မပြည့်ဘူး။မပြည့်သေးဘူးက။ကျန်တဲ့ငွေရင်း17ယောက်ကတော့ခွဲရောက်တနည်းတနည်းစီရောက်ကုန်။ကျွန်တော်အစားဆိုကျွန်တော်နောက်မှာတယောက်တယောက်ထည့်ပြလိုက်တယ်။အဲတက်ကနေပြီးတော့ထည့်ပြလိုက်တယ်။အဲ့တနည်းကမထည့်ပြလိုက်ဘူး။မထည့်ပြလိုက်တော့ကျွန်တော်လည်းဒီကားပဲရှိသေးရအောင်။မနေ့ညဒီသေးတဲ့ကိုကျွန်တော်ရှန်စီကိုကြော်ပြီးကျွန်တော်ပြေးလာတော့ခါကျတော့ကားဂိတ်လိုက်ချာသေးတဲ့မှာလိုက်မိနေတယ်ခေါင်းလေးပေသွားမှုလဲကျွန်တော်ကားဂိတ်လိုက်ချာနေတာလို့အဲ့လိုအခုညီမရမလားကိုပုံဝင်လေးအမှန်တိုင်းပြောတော့ခါကျတော့ဘယ်ဟုတ်မလဲကစစ်တပ်ဖြစ်နေအနေရောမှာသူစစ်တပ်တက်ကိုဖုံးလဲဆိုင်နေလန့်ခေါ်တော့ခါကျတော့ရောက်လာတော့ကျွန်တော်ပြန်ဖမ်းသွားတော့ပြန်ဖမ်းသွားတော့အမှန်ကျွန်တော်သဘင်ကေကတော့တင်းနန်းလားကေပေါ့ပဲကတော့ကေညှက်လိုက်ခြေရမနောက်ပြောင်းခြေရတလက်မအောင်မရှိတော့ဘူးအဲ့ဒါကျွန်တော်ကဘေးမမသွားရတော့ဘူးဘေးမမသွားရတော့ဟာရအဲ့မှာပဲနေပြီးတော့ဟာရနေတော့မော်လမြားနေတော့တင်းတန်းကြောင်းဇမဲတင်းစခရလေးကျင့်တော့ကျွန်တော်အဲ့ကိုပို့ပြီးအဲ့ကိုပို့ပြီးတော့တင်းတန်းတက်လာဒါမဲ့ကျွန်တော်တယောက်ထဲလာလို့ထင်နေရရောက်80ကျော်တယ်ကျွန်တော်လိုပဲဆန္ဒမပိုင်လို့တပတ်လည်းပြည့်သွားတင်းတန်းတက်ရတော့မယ်ကျွန်တော်တို့ဘာမှလည်းမစစ်မမေးတော့ဘူးအဲ့ကျွန်တော်ကြားထဲမှာမှစစ်သားသားသမီးတွေပါတယ်ဒါသာသမီးတွေပါတယ်နောက်ပြီးတော့ဒီလိုပြောမလို့တင်းနှင်းသမီးကရဲဘော်တွေလည်းပါကျွန်တော်ကြားတယ်ညှက်ထည့်ပြီးတော့ကျွန်တော်ဘာပြောပြောပါလို့လို့ဒီကြီးစီတတင်းရောက်လာပေါ့သူများတွေတော့၆လတက်ရတယ်ကျွန်တော်က၄လခွဲပဲတက်ရတယ်၄လခွဲကမှတော်တော်ကြမ်းကြမ်းနဲ့နဲ့မောင်းလာတင်းနှင်းကြောင့်ရောက်တော့လည်းတပတ်ကြွကြော်လောက်ပဲနေရတယ
်တင်းနှင်းမှာတွေ့တဲ့အတွေ့အကြုံတွေလည်းပြောပြပေ
းပါတင်းနှင်းမှာတွေ့တဲ့အတွေ့အကြုံကတော့သူတို့ပြောရတော့စစ်သားဖြစ်ပြီဆိုတော့ကျန်းကျန်းတန်းတန်းပေါ့ဗျာစားသားရတာတော့ကျန်းတယ်ဟ 天里边走，哪里边走，就到那种木街路，对岸的爷爷那边，阿拉牛呗，就给伢去，比较看见了，他们那嘛有这边龙巴啦，路带巴带皮啦，路阿牛的，就那里阿路正阳的那边尼亚比较阿路追，
阿面追的，
哦，阿路呗我话，阿路四大皮皮走去，见那样，腿尼样路走用啊，阿路没有追。
哎，听
侬
话
哦，我今天我吃苦了，困呀，我没打。困没打呀？困没打是吧？就我嘛，就我这手这几天多嘞，没弄光的，今天那样嘛，没别呢，别人没露骨的，别嘛，露骨的别人没有气的，没有别人不露骨，没露难过，还是表的，还是表的话就，就我来嘛，熬一呢，没有带烟呢，没有光的，带烟滴滴要多，没有多，别的别，反正有，没有光的别种呢。多一点，还是没多。就老一点，再老了，像我嘞，表表嘞，他们都说了没打住心里，咱家也是的，对吧？都说俺一边那个呀嘞。哎妈，看嘛呀，冬天在摇着快点了，今朝龙年了，零那么多好呗。今朝龙年了，的，毛里面有干的要嘞，干的要毛里面嘞，啥车比较？公羊少了，怕不？打西亚的呀，西亚的，没西亚的呀，没西亚的。爬坡嘛，爬坡要看你呐，爬坡啊，艰难不艰难？就艰难，我来了，水蛮水的，水蛮水的，阿比今年比的，过今年比的，跳蹦的下来，哎妈的，艰难，我这都夸张了，比爬坡没有我们现在说夸张哎，爬坡呢，得五六天呢，咱们艰难看了的，艰难也看了的，哎东的，要不韩国困难喽，也不得白去掉，韩国困难喽呢，蹦的那个看的，两脚马的。几乎啊，是，等那种不扒了，然后等那那对，等那包带烟要么抽啊，两码呗，就那要注意点，对味都厉害了，就那带烟那我们要不停的，两码嘞，比如你买那路小的比较多爱路些，比如，不如表么咯，底下有三两么包了问嘞，问开的我哈，就说问了问开也是么，两码比较多爱路的话，等下直接也爱路了，阿拉没有四百多一百呢我呢。该外聘的也行嘛，随便第一排那个，没招来没招，没用来没用，在这还行嘛。文标雇你给了，第一随便第一，文标随便给啥的，哎喽，小姐都还有在都随便第一排那干的嘛，谈也不给啥的，留给啥了，哎他妈。
就比如雇人可能是带你嘛，雇人看啥的啥嘛，第六个嘛是这个，好
了。就那。看嘛呀，东西这嘛，你也搞了点小龙，虽然没带给嘛喏，那咱嘛呗，东南你也来开点嘛咯，在哪不光了，怕不嘛，比如露露啊咯，露干还没去，比较还要啥子啊？一看龙那老没要不，在天嘛，啊，北南，淘宝木没北南咯，北南咯，我说，都露嘛没要啦的木，今朝我来没要，今朝我路标是第一嘞呗，哎，爬来嘛多几嘞。记录哎，你来跟说，你是不得不，伢来跟说得不，那那边啥了？啥到我这，阿路欧啥也冇不，阿路交也冇不，他批了批送了，过掉了啥了嘛？冇得，伢有啥嘞？该拿批嘞对，伢嘞，我阿不路龙泉人多开没做，后因得是看的，因得是看用，恁那几年既然跟你老开那叫，他把我带你交，第然后，现在没得钱，东拉老你啊嘞。你要的话就说俺们爬坡没有人嘛龙泉一家了嘛。龙泉一家的话就说是大那些人嘛都有呀。嘛都有啊。像我现在嘛三两百多来的。老你要嘛的包括像我都要困也没心的。困也没心的对吧，底下嘛你要嘛。你要嘛所谓在那嘛嘛爷爷呢龙泉一都骗子嘛 ,A 你把他自己的。修爷的呀这么高。今朝路啊咯，奥马咯，龙泉一呢，第一种鱼排，都说 A 模特 C 比多，后边是 U D 比多鱼呢，所以这种话明显把，老多人比多鱼比 C 不，不三年把，比 C 但我吃也好在，还能不快来？
哦，
特别
路
可能
现在这
两年特别路在，很多山那边。因为嘛，山多了，来些在什么，就阿拉钓那多了，阿拉钓那多了，俺也被老母来了，人家地方也没人顾的。农民不就就那十块里边了，哎样嘞，地铁拉都没有的，没拿来回来的，他都都记着嘞，爸妈都不包，就那一种撇了呢，而且大，撇了他就那，就那摆里边了，就那，那边朋友投币啊，哎，我那样嘞，
เนี่ยพาวงอ่ะยัดดาวแล้วปิบวงลาทุบยาเนี่ยว่าเนี่ยงาบายินขอมาอ่ะปิสโลทุบยาออกมาจ้ะฮะเนี่ยเย่บ่ล่ะยาสีตาเนี่ยจนเย่บ่ว่ะตื้อนสีคายได้จนลาแล้วบ่เนาะตื้อนสีคายโลลาเองเนี่ยจนลาส่งงานน่ะบ่จนดิบ่ลาป้องบ่ว่ะด้วยจนแลนเนช่าบ่ว่ะด้วยหาส่งงานอยู่ที่ AC บ่ว่ะอ่ะเนี่ยจนไอ้เฉยมานุนุทุเรจู่ซุเจนไอ้หลูดิยอแหละလိုက်ရှင်လူအများကြီးလို့ဒါအများကြီးလိုက်ပြီးတော့ဒီဘက်ပြာဖြစ်သွားတယ်လို့လက်နဲ့ကြည့်နေပြစ်တာကိုသူကဘာပဲဖြစ်ဖြစ်အပေါ်ကတမတ်ချက်ကတော့ဖြစ်ပြီဆိုတဲ့ရွာထဲနဲ့မြို့ထဲပဲလက်နဲ့ကြည့်လမ်းပြစ်အများကြီးအဲ့လိုထိခိုက်မှုတွေရှိမှဆိုတော့ခြေတန်းကိုခေါပုတ်စက်တောင်းပေါ့ပုံကွဲ၄နိုင်မှာစားထွက်တယ်ဘာပုံမြို့ရနေ၄နိုင်မှာစားထွက်အဲ့မှာကျွန်တော်မီတာ1000 2000လောက်ရတဲ့အချိန်မှာတော့ဝိုးလေးမျိုးဝိုးလေးမျိုးဆိုတာတော်တော်လေးကို2နိုင်3နာရီကျော်4နာရီလောက်ရှိပြီ။အဲ့ချိန်မှာကျွန်တော်တွေ့တဲ့အချိန်မှာနွားကြောင်းတဲ့လူတွေတွေ့ရတာမီတာ1000ညို့နဲ့မီတာ1000 2000ဆိုတာဘယ်သူမှအရက်သားရပါတယ်မသွားခိုင်းတော့ဘူး။အဲ့ညာတွေကမိုင်းနေပါတယ်ပေါ့လေ။မိုင်းပေါ်တော့ဟာကျွန်တော်တွေ့တဲ့အချိန်ကျွန်တော်မှတ်ထားတာ။အဲ့ညာလေးကိုမှတ်ထားတာကျွန်တော်ရောဘတ်တော့လည်းကျွန်တော်မှတ်ထားတာ။အဲ့ရောဘတ်တော့နဲ့ဆိုရက်ွက်တုံးနဲ့နီးရတယ်ကျွန်တော်ပြောဘူးရအဲ့ရက်တာ။ပြောကြအဲ့ညာလေးကိုမှတ်ထားတော့ဟာကျွန်တော်ဟိုလေဒီအမညနေဆောင်တော့ခါကျတော့အရှိရပြီရှင်းချပြီနေရာတွေပါရှင်းပြီးတော့မှထမင်းတွေပါရှင်းချက်လေးပါရှက်တယ်အဲ့ဒီမှာကျွန်တော်ပါမလောဘူးကျွန်တော်ပါမလောဘဲနဲ့အပေါ်မှာနေခဲ့အပေါ်မှာနေခဲ့ပြီးတော့ရေပေါ်ရှင်းရပြီးတော့ဘိုးကြီးကကျွန်တော်ကိုခေါ်အောင်လေကျွန်တော်တို့လည်းလိုက်မယ်လေလိုက်မယ်ဆိုတော့သူတို့ကိုကြည့်လိုက်တော့တော်တော်များရပြန်လို့ပါ73ယောက်74ယောက်လောက်ရှိတယ်အဲ့73ယောက်74ယောက်ဆိုကုန်ပြီလေကုန်ပြီဆိုတော့လက်လက်ကြီးနဲ့လည်းလမ်းပြတော့မှာအဲ့ဒါကြောင့်ဆောင်းနေအဲ့လိုတော့မလုပ်ကြတင်းအောင်ကွာလို့မင်းမလဲလို့လက်ကြိုင်နဲ့ထွက်ကြမယ်လက်ကြိုင်နဲ့သွားကြမယ်နှစ်နာရီကျတော့ငါတို့กินလာနိုးတယ်ကျွန်တော်กินလာနိုးကျွန်တော်မအိပ်ဘူးကိုဒါရိုက်သွားရတော့လို့ဆိုတော့ကျွန်တော်กินထားတာกินထားရင်လက်နဲ့ခင်အကုန်ပြည့်စုံ equipment တွေပါပတ် uniform တွေပါအပြည့်စုံဝင်ပြီးကြီကာဦးထိုးတွေပါစောင်းပြီးတော့ကျွန်တော်လက်နဲ့ကောက်ပြီးတော့လွဲရောထောင်းနေလွဲရပါတော့တော့လွန်နေအကြည့်ပို့လေးရလို့တော်ရဲတောင်နေရောက်နေလို့ဆိုတော့ကျွန်တော်အပြည့်စုံယူလိုက်တယ်အဲ့အကုန်လုံးလာပြောရဲအကုန်လုံးထဲမှာမာသူကမအိပ်ပဲကျွန်တော်ထိုင်ဆောင်နေတယောက်ရှိဒီလိုရောက်လာရင်ကျွန်တော်နဲ့ပါလာရင်မျိုးမင်းစော်မျိုးမင်းစော်တွားကြည့်လိုက်တော့ဆောင်းလေးချုပ်ပြီးငုတ်တို့လေးထိုင်ဆောင်းရွှတ်လိုက်တဲ့အချိန်မှာသူ့မှာလက်နဲ့ခင်လက်ပြပုံအကုန်အပြည့်စုံပါနေဟာမြင်ဝရိယရှိတာ ਈ လားအဲကျွန်တော်ကင်းဆောင်တဲ့နေရာခေါ်ရတာပေါ့ခေါ်ရရဟဲ့အောင
်
လားနှစ်ယောက်ပဲအဲဒီမှာကျွန်တော်၃နာရီလောက်ကျတော့ဘောဘာတော်နာရောက်ခန့်ဒီမှာမီတာ1000ကျော်လောက်ပေါ့မှန်တာပေါ့နော်1000ကျော်လောက်ရောက်တဲ့အချိန်မှာလှမ်းပြတယ်ဟိုဒီတရာရော60လှမ်းပြတော့နော်လက်နဲ့ကြီးနဲ့လမ်းပြတာကျွန်တော်တို့လည်းဆိုရင်မိသားဟို900กว่าလောက်ပါကြာတော့ဗျမိသား900တော်တော်လှမ်းလှမ်းလေးရောက်တဲ့ခန်းကြီးကြမှာကျွန်တော်မျက်မှန်းနေပေါ့နော်ဓမီတလက်အပေါ်ထောင်ထိုးလိုက်တဲ့ပုံစံပြုတ်ကျခဲ့တဲ့ပုံစံမျိုးဓမီတလက်ထောင်ထိုးခဲ့လိုက်ထောင်ထိုးခဲ့လိုက်ပြီးတော့ကျွန်တော်ပြန်ပြီးရှေ့ဆက်လာတယ်ကျွန်တော်နှစ်ယောက်အဲဓမီထောင်ထိုးထားတဲ့နေရာမှာပဲလက်နဲ့ကြီးပြန်ရင်ခဏခဏကြာတယ်ကျွန်တော်တို့တော့ဘုံမူလာကြုံတပါငါဘုံမူပေါ့နော်ဒီရဲ့အခုချိန်ဒီတရှုပ်တလေလည်းမိုင်းမိနေအောင်ပါပဲနော်ကြည့်ရမိုင်းမိနေဦးမှာပဲဟိုပါပေါ့ဒီဘက်ကိုရောက်ရင်ကင်းမီနယ်ကွင်းထဲကိုရောက်ပြီဆိုတာနဲ့ဖွဲ့စည်းတဲ့မင်းတို့မိလဲတတ်မှာပဲမင်းတို့သွားလဲပဲမင်းတို့တတ်မှာပဲဆိုတော့မဟုတ်ဘူးပေါ့နော်ကျွန်တော်တော့ကျွန်တော်မသေးလို့ပဲဒီမှာရောက်လာပြီအလုပ်လဲလုပ်နေပြီအေးချင်ချင်နဲ့နေနေရပြီပေါ့နော်တကယ်လို့လာမယ်ဆိုလို့ရှိရင်လည်းပဲရှိန်ရှောက်သမျှမကြောက်ဘူးပါပေါ့ကွမ်းကိုသာဆက်သွယ်ပြီးတော့မှလာခဲ့ပေါ့
စီစီမြိုင်းတင်မှာ
ဟုတ်ပါပြီ
ကလေးစစ်သားဆိုင်အောင်ကိုဒေါခင်မျိုးသက်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍတင်ဆက်ပေးခြင်းပါတယ်ရခိုင်ပြည်နယ်တွင်တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ကြောက်ဖြူအထူးစီးပွားရေးဇုံစီမံကိန်းအကောင့်ထဲဖော်နိုင်ရေးစစ်ကောင်စီဘက်ကတွန်းအားပေးပြီးတော့ဆောင်ရွက်နေချိန်မှာပဲအဲ့ဒီဒေသမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒေသတွင်းလုံခြုံရေးကင်းမဲ့ချိန်မှာစစ်ကောင်စီအနေနဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုလက်တွေ့အကောင့်ထဲဖော်နိုင်မဲ့အလားအလာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြထားပါတယ်
ကျွန်တော်မြင်တာကတော့အကောင့်ကြီးပေါ်ဖို့အစဉ်သင်းစိုက်ရှာရတဲ့အခြေအနေမဟုတ်ဘူးလို့ပဲကျွန်တော်မြင်နေပေါ့လေ။ဘာလို့ဆိုကြောက်ဖြူလေတိုက်ပွဲဖြစ်တာကိုဟောပေါ့ကြောက်ဖြူအထူးစီးပွားရေးဆိုလောင်းမဲ့နေရာမှာပဲတိုက်ပွဲဖြစ်တာဆိုတော့လေ
။ကြောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူဦးထွန်းကြည်ကပြောပြခဲ့တာပါ။တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ကြောက်ဖြူအထူးစီးပွားရေးဆိုအနီးမှာအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးအခုတော့ကြောက်ဖြူမြို့ကိုစစ်ကောင်စီကထိန်းချုပ်ထားပါတယ်။ကျောက်ဖြူမြို့နယ်ဒညဝတီရေတပ်စခန်းအနီးနဲ့မလကျွန်းရွာအနီးတို့မှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်တယ်လို့အေးရခိုင်တပ်တော်ကလည်းသတင်းထုတ်ပါတယ်။ ရခိုင်မှာလည်းလမ်းပန်းဆက်သွယ်ရေးပြတ်တောက်နေကြောင်းကြောက်ဖြူစီမံကိန်းများရေးဆောင်ချစ်သူဦးထွန်းကြည်က VOA ကိုပြောပါတယ
်။ဘိုးအရှင်ကြီးကတော့ဒီဗမာပြည်နဲ့သွားလာလို့လုံးဝမရောက်ဘူးဆရာမ။သွားလာခွင့်မရှိဘူး။ဒါပေမဲ့လေကြောင်းကိုဖွင့်တဲ့အခါကျတော့မြို့ပေါ်ကလူတွေကတော့လေကြောင်းသွားလာခွင့်နေကိုလို့ရတယ်ပေါ့။ရန်ကုန်ကိုသွားမယ်ဆိုလို့ချင်းသွားလို့ရတယ်။ရန်ကုန်ကနေလာမယ်ဆိုလို့ချင်းလာလို့ရတယ်။ဒါပေမဲ့အင်းနေဘက်မကြည့်ရတဲ့ကိုသွားလာခွင့်မရှိဘူး။နောက်ပြီးတော့ဒီကုန်စည်စီစဉ်မှုအလုံးကိုရတန်းထားတယ်။ဒါကတော့ကုန်လိုက်ရောခြေလိုက်ရောဟိုပိုက်ဆိုထားတဲ့သဘောကိုဟုတ
်။စစ်ကောင်စီဘက်ကတော့ကြောက်ဖြူအထူးစီးပွားရေးဆောင်အကောင့်ထဲဖော်နိုင်ရေးကိုဒီဇိုင်းမှမှကျိုးပန်းနေပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာပဲစစ်ကောင်စီဝန်ကြီးဦးအောင်နိုင်ဦးကအထူးစီးပွားရေးဆောင်များအကောင့်ထဲဖော်ရေးအစည်းအဝေးလုပ်ခဲ့ပါတယ်။
ကြောက်ဖြူအထူးစီးပွားရေးဆောင်ကိုနိုင်ငံတော်အစိုးရအနေနဲ့မြန်ဆန်စွာအကောင့်ထဲဖို့ဆောင်ရွက်လျက်ရှိကြောင်း
တရုတ်နဲ့မြန်မာစစ်ကောင်စီကမှာတော့ကြောက်ဖြူစီမံကိန်းများအရေးနောက်ဆက်တွဲစာချုပ်ကိုမကြာခင်ကလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပြီးစစ်ကောင်စီကတော့ကြောက်ဖြူစီမံကိန်းကိုအကောင့်ထဲဖို့နိုင်ဖို့မျှော်လင့်ထားတာပါကြောက်ဖြူစီမံကိန်းများအရေးဆောင်ချစ်သူထွန်းချီကတော့ကြောက်ဖြူအရေးနောက်ဆက်တွဲစီမံကိန်းလက်မှတ်ထိုးတာကလုပ်ငန်းသဘောအရာဖြစ်နိုင်တယ်လို့ပြောပါတယ
်ဒီ process ကြီးကစကတိကလာဟိုလောက်လာတာဆိုတဲ့အခါကျတော့အခုနောက်ဆုံး final agreement ကိုလက်မှတ်ထိုးရဆိုတာကသူစမ်းနေလို့တော့ကျွန်တော်မမြင်ဘူးဒါလောက်ကိုလောက်ရမယ်လုပ်ငန်းစဉ်ဖြစ်တယ်ဒီနေရာမှာအာဏာသိမ်းထားတာမသိမ်းထားတာကိုချိန်ကျွဲလို့မရဘူးပေါ့လေနော်ချိန်တဲ့လူနဲ့တော့လက်မှတ်ထိုးရမှာပဲတယောက်ဖက်ကတော့ဆိုတော့ဒါမဲ့လက်မှတ်ထိုးရတဲ့ဆိုပေမဲ့အကောင့်ချိန်ပေါ်ဖို့အပိုင်းမှာကြတော့တယောက်ဖက်ကတော့စဉ်းစားလိုက်မယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုဒီနေရာမျိုးကိုစစ်ကောင်စီကတော့တရုတ်လိုနိုင်ငံကြီးကိုလာပြီးတော့ bounty position မှာကတော့သိချရတယ်။ဘာလို့သူတို့လုံချုံရဲ့အတွက်လေတရုတ်ကိုအသုံးချချင်တဲ့သဘောမှာထိနိုင်တယ်ပေါ့လေနော်။အဲ့လိုမျိုးပဲကျွန်တော်မြင်ပါတယ
်။စစ်ကောင်စီရွေထားသလိုအကောင့်ထဲဖော်နိုင်ရေးကတော့လုံချုံရဲ့အရာရောလူထုစန္ဒအရာပါအခက်အခဲရှိနိုင်တယ်လို့လည်းသူကသုံးသပ်ပါတယ
်။ဆိုတော့စစ်ကောင်စီဘက်ကလည်းသူတို့ကအခုပိုက်ပူပါပေါ့နော်။သူတို့ကလည်းမျိုးပေါ်ကလူတွေသွားတန်းကအဖြစ်တောင်းယူချပြီးတော့မျိုးပေါ်ကိုသူတို့ကြီးစိုးထားတယ်ဆိုတော့ဒီမျိုးပေါ်အဝင်အထွက်လုံးဝမရှိအောင်လောက်ထားတယ်နောက်တော့ရေးရေးဒီကြောင်းသွားလာရေးတွေအကုန်လုံးကိုလည်းပိုက်စိုးထားတယ်ဆိုတဲ့အခါကျတော့ဒါတွေကိုဒီတယောက်ကလောက်တဲ့စီပါကိန်းအတွက်သူတို့ဖွင့်ပေးရမလားပေါ့နော်ဖွင့်ပေးတယ်ဆိုလို့ရှိရင်တော့ဘလောက်တိအမခန့်ချက်ကိုဘလောက်မဟာပြွာနဲ့ဆက်တော့မလဲဆိုတဲ့ဟာကတော့သူတို့ထားရွေးရမယ်သဘောမှာရှိရဆိုတော့ဒီလိုတက်တော်ဘက်ကခိုက်တက်တော်ဘက်ကလည်းသူတို့နေတဲ့နေရာတွေအကုန်လုံးကိုပြန်ပြီးတော့ဝိုင်းရံထားတဲ့အခါကျတော့နှစ်ဖက်လုံးကတင်းမာနေတဲ့အခြေအနေမျိုးမှာရှိနေတယ်ဆိုတော့အဲ့လိုမျိုးအခြေအနေမှာဒီ project ကိုစဖို့စတင်လောက်ဆောင်ဖို့ဆိုတာကတော့တော်တော်စွန့်စားရမယ်ခိုက်စားဖြစ်နေတယ်လို့တော့ကျွန်တော်
တကယ်လို့တရုတ်ဘက်ကကြောက်ဖြူစီမံကိန်းကိုအကောင့်ထဲဖို့မယ်ဆိုရင်တော့တိဆောက်ရေးဆိုင်ရာပစ္စည်းတွေကိုပင်လယ်လမ်းကြောင်းကနေကြောက်ဖြူကိုတည်ဆောင်လာနိုင်ပေမဲ့တိဆောက်ရေးလုံးမဲ့မတည်ကျွတ်မှာတင်မော်တွေစိုက်ကတ်လို့မရတဲ့အချက်ကြောင့်ကြောက်ဖြူမှာစိုက်ကတ်ရမှာဖြစ်ပြီးဒါကြောင့်လည်းအခက်အခဲဖြစ်နိုင်တယ်လို့ဦးထွန်းကြီးကရှုမြင်ပါတယ်
ဒီတင်ပေါ်တွေတွက်လာရဲ့အတွက်ကတော့စိုက်ပြဿနာမရှိဘူးလို့ကျွန်တော်မြင်တယ်ပေါ့လေဒါပေမဲ့ဒီသင်္ဘောတွေအကုန်လုံးကမကြီးကျွမ်းမှာတွောပြီးတော့ဟိုစိုက်မြင့်နေရာမရှိသေးဘူးမရှိသေးတဲ့အခါကျတော့အရင်ဆိုလို့ရှိရင်ဒီဘက်မှာဒီရေကောင်းသင်္ဘောစိုက်ဆောက်တဲ့အခါမှာလေတင်လာတဲ့ပစ္စည်းတွေကိုကြတော့ဒီကြောက်ဖြူမှာပဲသင်္ဘောစိုက်တယ်ပေါ့လေငါတို့ကမှစိုက်ကက်လောက်ထတာရှိတယ်အဲ့စိုက်ကက်မှာယာယီစိုက်ကက်မှာပဲဒီလိုစိုက်ချပြီးတော့ဘုံတင်ကုန်ချလောက်တာမျိုးတွေတွေ့တယ်ဆိုတော့အဲ့လိုမျိုးလောက်မယ်ဆိုလို့ရှိရင်ဒီတယောက်တွေကကြတော့ဒီပစ္စည်းတွေကိုသွားတည်ယူပို့ဆောင်ခွင့်ရှိပြီးတော့ဒေသခံတွေရဲ့ခွင့်ရေးအတွက်အလောက်ကခွင့်လန်းကိုကြတော့ပိုက်ဆိုးရမယ်ဆိုလို့ရှိရင်တော့စစ်ကောင်စီကပို့ပြီးတော့အရေးဆွမ်းရာရောက်မယ်ပေါ့ဆရာမ
။ကြောက်ဖြူထူးစီဝါရေးစုံနဲ့ရင်းနှက်စိတ်ကန်စီမံကိန်းတွေကိုတော့2015ခုနှစ်သမ္မတဦးသိန်းစိန်လက်ထက်မှာတရုတ်နယ်သဘောတူထားတာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာစီမံကိန်းအရွယ်အစားကိုတိတိတသားရှော့ချလိုက်ပြီးမြန်မာဘက်က30ရာခိုင်နှုန်းနဲ့တရုတ်ဘက်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ပြီးတော့ညှိနှိုင်းခဲ့ကြပြီး2018ခုနှစ်မှာသဘောတူခဲ့တာဖြစ်ပါတယ်။ဂျ ချက်ဖြူရင်းနဲ့စိတ်ကံစီမံကိန်းတွေကိုမူလကရင်းနဲ့စိတ်ကံ၁၀ခုထိစောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြိမဲ့ရေဆိုးရင်ချက်နဲ့စိတ်ကံ၂ခုထိရှော့ချတိစောက်ဖို့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ခဲ့တာပါဒေါ်လာတန်း8300ကုန်ကြမယ်မူလစီမံကိန်းကနေဒေါ်လာတန်း1300စီမံကိန်းကိုရှော့ချထားတာလည်းဖြစ်ပါတယ်ရှင်
နောက်တင်ကြီးထိုင်စူးစီးတင်ပြခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဓာတ်ပုံနောက်ွယ်ကသမိုင်းများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်မြန်မာနိုင်ငံမှာစစ်ဖြစ်ပွားနေတဲ့နေရာတွေကိုကိုယ်တိုင်သွားပြီးတော့ဓာတ်ပုံရိုက်ကူးခဲ့တဲ့ဓာတ်ပုံသတင်းတောက် YAT ကဓာတ်ပုံတချို့နဲ့အဲ့ဒီဓာတ်ပုံတွေနောက်ွယ်ကအကြောင်းတွေကိုမဆုမျက်မုံကိုမျှဝေထားတာကိုဒီသတင်းဘက်ရဲ့လူမှုရှုခေးအစီအစဉ်မှာရှုစားနာဆင်ပါရှင်
မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဆက်အာဏာသိမ်းအုပ်ချုပ်တာကိုလက်မခံသူတချို့ကဒီလက်နဲ့ဆွဲကင်တော်လှန်နေကြတာကထူးခြားတဲ့သမိုင်းစာမျက်နှာတစ်ခုဆိုတာကိုညင်မရပါဘူး။အဲ့ဒီလိုသမိုင်းအချိုးကွေဖြစ်ရတွေကိုသတင်းထောက်တွေအပါအဝင်နေပယ်ဆောင်ကကြွန့်ကျင်သူတွေကအမြဲမပြတ်လေ့လာပတ်တမ်းတင်နေကြပါတယ်။ဓာတ်ပုံသတင်းထောက် YAT ကလည်းစစ်ပွဲဖြစ်နေတဲ့နေရာတွေကိုကိုယ်တိုင်သွားပြီးတော့မှဒီဓာတ်ပုံပတ်တမ်းတွေတင်နေပါတယ်။ပြီးခဲ့တဲ့3နှစ်အတွင်းသူမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေကတချို့ကို VOA မြန်မာပိုင်းကိုမျှဝေပြီးတော့ဓာတ်ပုံတွေရဲ့နောက်ွယ်ကဖြစ်ရပ်ကိုပြောပြထားပါတယ်။ဒီပထမဆုံးဓာတ်ပုံကတော့2021ဒီဇင်ဘာ24ရက်နေ့တုန်းကစစ်ဘေးကနေလွတ်အောင်ထွက်ပြေးသူတွေကိုခရူဆိုမြို့နယ်ကမိုဆိုမြို့မှာစစ်တပ်ကဒီအစုလိုက်တပ်ဖြတ်မီးရှို့ခဲ့ပြီးတဲ့နောက်အဲ့ဒီနေရာရောက်သွားချိန်ရိုက်ဖြစ်ခဲ့တဲ့ဓာတ်ပုံတွေကတပုံဖြစ်တယ်လို့ဓာတ်ပုံသတင်းတော် YAT ကအခုလိုပြောပြထားပါတယ်။
ဒီပုံကကျွန်တော်ဒီမိုဆိုရှေ့ရာဒီမူဆိုဟိုရွာနာမှာဖြစ်တဲ့အစုလိုက်ပြုံလိုက်ပေါ့နော်လူတွေတက်ခံရတဲ့ကျင်းကြံလေးပေါ့စစ်ကောင်စီဘက်ကစစ်ပေးချောင်းတွေကိုဖမ်းတားတယ်တားပြီးတော့တဲ့အချိန်မှာအဲသူတို့တက်ပြီးတော့မြေရှုခဲ့တယ်ပေါ့နော်ဟောအဲ့အဲ့ဒီကိုဟိုရောက်တော့ကြားဘလောက်မှဘလောက်ဆိုပြီးတော့သူတို့ကပြောပြအရှင်းပြရင်တန်းတန်းနဲ့တော့ကလေးလေးပါပါတယ်ပေါ့နော်အဲ့ဟာဟိုဟိုပထမဆုံးရောက်တဲ့လူတယောက်အဲ့လူကအရှင်းပြတယ်အဲ့ကလေးလေးရဲ့ခေါင်းဆိုရင်တတိလေးပဲရှိရပါတော့နော်အပေါ်လုံးသေးစားတော့ပဲရှိရပါတော့နော်မဲတူးနေဘာမှတော့မမြင်တော့ဒါပေမဲ့ခေါင်းလေးကလောက်လောက်လေးပဲရှိရပါတော့သူတို့ခံမှန်းကြတော့လာသားလို့တော့ပြောတာပါနော်အဲအဲ့ချိန်မှာကျွန်တော်လည်းအဲ့ဒါကိုတပုံပိတ်ရိုင်နေတန်လန်းနေဒီအောက်မှာကြာနေတဲ့ကလေးအင်ကြီးလေးအနှွေးတွေလေးကိုကျွန်တော်တွေ့ရပါတော့သူတို့အသက်ခံရတဲ့ချိန်မှာဒါခရစ်စမတ်အီစ်မှာပါနော်သူတို့ဒီအစုလိုက်ပြုံလိုက်တက်ခံလိုက်ရတာပေါ့နော်။အော်အဲ့ဘက်ချမ်းအရန်အေးတယ်ဆိုဒီအနှွေးတွေလေးကိုတွေ့ရတဲ့အချိန်မှာဒီကလေးလေးရဲ့နောက်ဆုံးနှွေးတွေလေးပြီးပြီဖြစ်မယ်လို့ကျွန်တော်လည်းယူဆတာပေါ့နော်။ဟိုဒီအနှွေးတွေလေးကအဲ့လိုမျိုးအဲ့အနေအားလေးမှာတင်နေရအောင်။အနေအားလေးမှာတင်နေတော့ကျွန်တော်လိုက်ကြည့်ရင်တန်လန်းနဲ့အဲ့အနှွေးတွေလေးရဲ့ဘေးနောက်ဘေးနောက်မှာရှိနေတဲ့ပန်းတွေရဲ့အဲပြီးတော့ဟိုအနေအားလေးကတကယ်တမ်းဆိုအရန်လားတဲ့နေရာလေးပြ။အရန်အေးချမ်းပြီးတော့အရန်ဆားတဲ့နေရာလေးပြ။ပန်းနေဆိုတာလေအဲ့လိုတောပန်းနေရာလေအများကြီးပွင့်ဝါပန်းနေရောတောပန်းနေရောတောင်တန်းနေရောအရန်လားတဲ့နေရာပေါ့နော်အရန်လားတဲ့နေရာမှာဒီလိုရုပ်ဆိုးကြီးတန်းတဲ့ဟာကြီးတခုကျွန်တော်တွေ့တဲ့အချိန်ကျတော့အဲ့မှာကလေးရဲ့အင်ဂျီလေးကိုကျွန်တော်တွေ့တော့စိတ်ထဲမှာလုံးဝဟိုအဲ့အဲ့နေရာမှာတော်တော်ကြီးဟိုအာဆိုပြီးတော့ဖြစ်သွားတာပေါ့နော်ပြီးတော့အဲ့ကလေးအင်ဂျီလေးနဲ့အဲ့အနောက်ခံအာသူလိုမီးရှို့ခံရတဲ့ကားတွေနဲ့ကျွန်တော်တွေ့ပြီးတော့တပုတ်ရိုက်ဖြစ်လိုက်တာပေါ့အစုလိုက်ပြုံလိုက်တက်ခံရတဲ့နေရာတခုပါ
ကလေးငယ်လေးယောက်အပါအဝင်ဒီစစ်ပြေးဒုက္ခတဲ့30ကျော်တက်ဖြတ်ခံရတဲ့မိုးဆူကြီးရွာဖြစ်ရမှာသူပတ်တန်းတင်ထားတဲ့ဓာတ်ပုံတစ်ပုဒ်ဖြစ်ပါတယ်။အခုလိုမျိုးဒီဆေးရုံတွေစာတင်ချောင်းတွေပါမချမ်းစစ်တပ်ရဲ့လေးချောင်းကနေတိုက်ခိုက်ဘုံကျဲတဲ့ရန်ရှိတာမို့အိုးအိမ်ပြတ်ထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခတွေဟာညာပစ်တွေကြားလို့ရှိရင်လည်းဒီဘေးလွတ်မယ်လို့ထင်တဲ့နေရာတွေမှာအိတ်ကြရပါတယ်။အဲ့ဒီခါကျရင်လည်းတခြားအန္တရာယ်တွေကြုံရတာကိုဓာတ်ပုံသတင်းတော် YAT ကဓာတ်ပုံရိုက်ယူမှတ်တမ်းတင်ထားပါတယ်။
ဒီကောင်ကကျွန်တော်ကျွန်တော်ရောက်သွားတဲ့အချိန်မှာစပီးချောင်းစခန်းရောက်နေတယ်စပီးချောင်းတွေပဲအဲ့ဒီကျောင်းကလေးတွေကညာဘက်ဆိုရင်ဘိုးတွေကအထုပ်ပြီးဘိုးတွေတော့ဟာတွေလာပြီးတော့ဟောဒီကျောက်တူတွေမှာသွားပြေးရတယ်ပေါ့နော်အဲ့ကျောက်တူတွေမှာလည်းအကောင်ပကောင်လေးတွေရှိပါတော့ကြပင့်တူတွေအကောင်မျိုးတွေခါကြံတွေအကောင်ကြီးကြီးတွေရှိတယ်ပြင်ဆိုခါအင်းဆက်တွေလည်းရှိတယ်ပေါ့နော်သူကကျောက်တူတွေမှာအဲ့ဒီနေချိန်မှာသူကအဲ့လမ်းကြံနေပုံကြီးလိုက်တာလေကတော့ကျွန်တော်ပြောပါလေလို့ဒီလိုက်တော့သူ့မျိုးတွေအဲ့ပြင်ရတယ်အဲ့ကြည့်သွားလို့ရှိနေမရှိသွားလို့မရှိဘူးဒါပေမဲ့ဒီလေးရအပြင်ကြည့်လို့ကြောက်ပြင်မှာအေးရမှာဆိုတော့လည်းမအေးဘူးဒီကောင်ကြီးတော့ကြတော့ည2နာရီလို့3နာရီလို့အဲ့လိုအချိန်မှာလည်း3နာရီအဲ့တော့သူတို့ညနေအားလေအပြင်မှာလည်းအိမ်ကြီးကိုပဲပြေးကြတယ်အဲ့ဒီ ြင်းမှာအိမ်လေးလို့ဆိုတဲ့ကျွန်တော်ပြောရဲတမောဝဒီရန်ကြောက်ရတယ်ကွာဒီစတိကြောင့်ဒီရောက်တိုင်းမှာကျွန်တော်ဝမ်းနေတာတွေ့ရတာခေးရတယ်တော့အနေနဲ့မျိုးနေပြီးရောနေနဲ့ကြောက်ရွံ့နေတယ်အဲ့ဒါကိုပို့ပြီးတော့သတိထားမိတယ်ကွာအဲ့ဒါကိုတော့လက်လက်ပြင်ပါလေအဲ့ဒီအရေး
စစ်ပွဲတွေဖြစ်နေတဲ့နေရာမှာသတင်းယူကြရတဲ့သတင်းတောက်တွေဓာတ်ပုံသတင်းတောက်တွေကင်မရာမန်တွေအနေနဲ့လည်းသိအန္တရာယ်များတယ်ဆိုတာကိုနောက်ထပ်ဓာတ်ပုံတစ်ခုကသက်တည်ပြနေပါတယ်
။အဲ့ညာလည်းမမရဲကကျွန်တော်တို့နှစ်နာရီခွဲလောက်ကြီးပါအဲ့လိုသိနေပဲကြားရတယ်။ဒီနေ့ကြားတော့ကျွန်တော်နဲ့ဒီနေ့ပါရှိသေးတယ်ကျွန်တော်နဲ့။သူကလမ်းပြီးတော့လှုပ်လိုက်တာနဲ့ကျွန်တော်ရဲ့အဲ့ဒီနေ့ကြားတာကိုပုံပြီးတော့ခွဲလိုက်တယ်။သိမကြဘူးသက်တန်လားသက်တန်ချောသက်တန်လောက်ပဲကြားမယ်။ပုံအဲ့လိုမျိုးကြားတယ်။ပုံကတော့ပုံကြားတယ်။ကျပြတဲ့ခါရတမင်းမကြောက်ဘူးเนาะဒါမှမဟုတ်အဲ့တမင်းဆိုရဲဒီစက်ဆော့ဆော့ဆိုပြီးတော့ဘာလို့ကြောက်ရလဲကျွန်တော်တို့ဆိုတော့ကြောက်တော့အဲ့လိုလင်းနေနေကြီးကအစိုက်ဆင်းလာတယ်ပုံကျဲသွားတယ်ပြီးပြန်ဝိုင်ဝိုင်ပြန်စိုက်ဆင်းလာတယ်အဲ့အပန်းကြီးနဲ့နောက်ွယ်မှာဘာသာဆက်ကြတယ်ဆိုဒီအောက်ထိသွားတယ်ဒီအောက်ထိသွားပြီးဆိုတဲ့အပန်းကြောက်တော့ဒီအောက်ထိသွားပြီးလေဆိုတော့အချင်းရဲ့လူကဟာဘူးကြည့်ရတယ်ဘူးကြည့်တာဘူးမှမကြည့်ဘူးလိုက်ကြည့်ပါတယ်လူဆိုတော့တဲ့ပုံကတဲ့ဆိုသွားရင်လည်းအဲ့ရှူလေးတစ်ခုထားတယ်ကိုကြောက်တာပေါ့နော်ဟုတ်လေအဲ့ဒါကိုပြီးပြီးတော့ဟုတ်ပြညာပြရတယ်ပြီးပြီးတော့သွားရင်လည်းဒီမှာအရင်ညမှာအိတ်ကြီးရောက်ပြီသဘောပြန်ဖြစ်တော့ဘာတကယ်လဲသက်သက်ကန်လောက်တာနောက်ကြပြီးတော့ဒါမှမဟုတ်သက်သက်ကန်လောက်တာစောပြီးတော့သူကျဲခဲ့မယ်ခေသူအကုန်လုံးပါနိုင်တယ်ကျွန်တော်တို့လည်းပါသွားနိုင်တယ်ပေါ့နော်အဲ့တော့သက်ကန်လေးတစ်ခုက live ဒီအများကြီးကိုကြောင်းလဲသွားနိုင်တယ်ဆိုတဲ့ဟာဟိုအဲ့မှာ
စစ်ပွဲတွေဖြစ်သွားတဲ့နေရာမှာဒီတိုက်ပွဲတွေကြားညံ့နေတဲ့သူတွေကိုမရရအောင်ကယ်ဆယ်တဲ့ဒီဆရာဝန်တွေဆေးကျောင်းသားတွေပါတယ်ရဲရဲနဲ့အဖွဲ့တွေကိုလည်းသူမြင်တွေ့ခဲ့ရတယ်လို့ဓာတ်ပုံသတင်းတောက်ကပြောပြပါတယ်။အန်ဒီယာကိုဂယုမဆောက်ပြီးပဲဒီနောက်ဆုံးအခြေအနေပေးတဲ့အထိပိတ်မိနေတဲ့ပြည်သူတွေဒဏ်ရာရနေတဲ့သူတွေကိုတရမချန်ကယ်ဆယ်ဖို့ကြိုးစားတဲ့ Mobile Rescue Team ကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံတစ်ပုံဖြစ်ပါတယ်
။ဟောအဲ့ဒီရောက်သွားပြီးတိတ်မကြောက်ဘူး။ကျွန်တော်ကြည့်ရတာကြားရတယ်သူတို့ကသွားမယ်ဆွဲထုတ်မယ်လို့ဆိုတော့ okay အဲကျွန်တော်လည်းလိုက်လို့ရတာဆိုတော့သူတို့ကတက်ရတယ်ကောက်လိုက်ကြာတော့အန်နေရတယ်ကြားရတယ်ကျွန်တော်လိုက်လိုက်တယ်သူကတော့ကောက်တယ်တော့တက်ပြီးတော့အဲ့ဒါသူတို့ကလိုက်တယ်အဲတော့ဒါဘူးရတာပေါ့ကွာတော့ကိုရောက်တဲ့အချိန်လေးတည်းကျော်ဟိုမိုးရွာတယ်လို့အတူလို့ပြစ်တာကြမိုးရွာတဲ့အပြင်သူကအလှလို့ပြစ်တာအဲ့လက်နဲ့ကြည့်ရမိုးရွာတယ်လို့ပြောတာဟိုဝုန်းဝုန်းဝုန်းလို့ပြစ်ထားလဲမာကြီးကအဲ့ဒီလက်တံလေးကအရန်ကြောက်လို့တော့အဲဘာလို့လဲအဲ့လူကြီးကလုံးဝအဲ့ညောင်ကဟိုဆွဲထုတ်ဖို့ဝင်ပြင်းနေတယ်အာဒါကံရလာလို့ကျေဝတ်တယောက်သူဆွဲထုတ်ပြီးတော့သူကကားဝတ်ပြန်ကားဝတ်ပြန်ပြီးတော့မှအဲ့ကားနဲ့သူတို့နောက်တန်းဖေးဖေးကိုပြန်ပြီးတော့ခေါ်လာတဲ့အချိန်ပေါ့နော်အဲ့တော့ကျွန်တော်ကသူတို့နဲ့လိုက်သွားတဲ့အချိန်မှာအဲ့ဒီကအာတကယ်ရဲရင်နဲ့အဲ့ဘုံကလည်းသူ့ပြင်ကဒီပေါ့နော်အဲ့အဲ့ဒီဆွဲထုတ်နေတဲ့ဟာတော့ကျွန်တော်လိုက်ပြီးတော့ဟိုဖတ်တန်းတင်ပြတာပေါ့နော်ဆိုလို့ရှိတာစီနေရိုက်လိုက်တာပေါ့အဲ့လိုလို့လို့ပတ်သက်ဖြစ်နေတဲ့ပုံစံမျိုးကျွန်တော်ဟိုတိုက်ပြသွားတာ
အကြီးထန်တဲ့စစ်မြေပြင်တွေမှာလူသက်တွေကိုကယ်ဆယ်ဖို့ကြိုးစားတဲ့လူသားဆန်သူတွေအများကြီးကိုတွေ့ရတာကလည်းသူ့အတွက်အမှတ်တရဖြစ်တယ်လို့ဓာတ်ပုံသတင်းတောက် YAT ကပြောပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ3နှစ်ကျော်လာချိန်မှာစစ်ပွဲဖြစ်တဲ့နေရာတွေလည်းပို့ပြီးတော့ကျေပြန့်လာနေပါတယ်အဲ့လိုစစ်ဖြစ်နေတဲ့နေရာတွေမှာဒီဓာတ်ပုံသတင်းတောက်တယောက်အနေနဲ့မြင်တွေ့မှတ်တမ်းတင်ထားတာတွေကတချို့ကို VOA မြန်မာပိုင်းနဲ့မျှဝေခဲ့တာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်မောပ
ါ။မဆုမြတ်မောတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေဆုံးသက်တော့မှမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးပါမယ်။
ဂါဇာဒေသတောင်ပိုင်းရာဖာမြို့ကိုအစ္စရေးရဲ့ဒီနေ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း68ဦးထပ်မံတေဆုံးခဲ့တယ်လို့ဒေသခံကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘုံတံကိုအပြင်းထန်ခံနေရပြီးတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းလူနေအိမ်တွေနဲ့ဗလီတွေအများအပြားကိုထိမှန်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့ရာဖာမြို့မှာရှိတဲ့အကြမ်းဖက်ပြင်းမှတ်တွေကိုလည်းတိုက်ခိုက်ခဲ့တယ်လို့ပြောဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ဘုရင်ဒုတိယမြောက်အဗ်ဒူလာကိုဝါရှင်တန်မှာဒီကနေ့လက်ခံတွေ့ဆုံမှာဖြစ်တယ်လို့ဂါဇာဒေသကတရားခံတွေလွတ်မြောက်ရေးနဲ့ရာဖာမြို့ကအစ္စရေးရဲ့စစ်စင်ရေးအပေါ်စိုးရိမ်မှုတွေကိုဆွေးနွေးမယ်လို့ခန့်မှန်းနေကြပါတယ်။ဂျော်ဒန်နိုင်ငံကအမေရိကန်စစ်စခန်းတစ်ခုမှာပြီးခဲ့တဲ့လတည်းအဝေးဒိန်းဒရုန်းနဲ့တိုက်ခိုက်မှုကြောင့်အမေရိကန်စစ်သား3ယောက်သေဆုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်မဟာမိတ်နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြတာပါ။သမ္မတဘိုင်ဒန်ကတော့ဒရုန်းနဲ့တိုက်ခိုက်မှုကအီရန်ကအားပေးထောက်ခံနေတဲ့စစ်သွေးကြွတွေလက်ချက်လို့ပြောထားပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်လေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Clonius Dino နဲ့ Joe Gates ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်
This program has come to you from the Voice of America, Washington.